Welcome to the Voice of America in Burmese.
Mingla mena khima shin. Washington News of VOA American San ga ni 2019 ku ni match la 22 ye cha da padini ni ne khin season go Myanmar sanaw chain mena 6 nai ga ni 9 nai thi flight meter 30 40 48 tu ga ni dai yai thon lwin taw ma ba shin. Tama engine nai ma
ကျွန်တော်ကြော်စမ်းတော့ပါအိုက်တိုက်ဆိုင်ကလုံးကြောင့်လူပေါင်းရာနဲ့ချီသေဆုံးခဲ့ရတဲ့မိုဇမ်ဘစ်နိုင်ငံမှာဝန်ထမ်းကြောင့်အထိမ်းအမှတ်သုံးရက်ဆက်တံလိုက်ပါတယ်အမေရိကန်ကျောထောင်နောက်ခံပြူတပ်ဖွဲ့တွေဟာဆီးရီးယားမြောက်ပိုင်း IS တောင်စုစခန်းကိုစတင်ဝင်ရောက်သွားကြပါပြီအဖဂန်နစ္စတန်နိုင်ငံတနရွေးကောက်ပွဲကိုဒုတိယအကြိမ်ထပ်မံရွှေ့ဆန်းလိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုဒေါက်တာမျိုးသက်နဲ့ပြောပြမှာဖြစ်ပါတယ်ခင
်ကောင်းပါပြီရှင်ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့လူ့အခွင့်အရေးကောင်စီညီလာခံမှာမြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကဗားရီအစီရင်ခံတင်ပြသွားပါတယ
် Excellencies A report on the situation of human rights of Rohingya people in Rakhine State A/HRC/40/37
ဒါကတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာအကြက်တဲပြဿနာကိုမြန်မာအစိုးရဘက်ကလုံလုံလောက်လောက်ဖြေရှင်းနိုင်ခြင်းမရှိသေးတာနဲ့ပတ်သက်လို့ကုလသမဂ္ဂမဟာမင်းကြီးမစ်ရှဲဘက်ချလီကထောက်ပြဝေဖန်သွားတာတွေကိုနောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။အဲဒီနောက်ရှမ်းပြည်နယ်အပါအဝင်စစ်တိုင်းဒေသကြီး၅ခုမှာလေးလကြာအပြစ်ခတ်ရက်စဲထားပေမဲ့လို့မြန်မာတပ်မတော်ကကြေညာခဲ့ပေမဲ့ဒီရှမ်းပြည်မြောက်ပိုင်းတက်ရှိရာနယ်မြေမှာတော့တိုက်ပွဲတွေဆက်ပြီးဖြစ်နေတဲ့အပေါ်မှာသုံးသက်ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥကြော်စန္ဒာနဲ့ဒေါက်ခင်မျိုးသက်တို့ကပြောပြမှာပါရှင်
။တောင်အာဖရိကတိုက်မှာဆယ်စုနှစ်များစွာအတွင်းအပြင်းထန်ဆုံးဖြစ်ပြီးလူပေါင်းရာနဲ့ချီသေဆုံးခဲ့ရတဲ့မုန်တိုင်းတိုက်ခတ်ခဲ့ပြီးတဲ့နောက်မိုဇမ်ဘစ်နိုင်ငံမှာဝန်ထမ်းကြောင့်အထိမ်းအမှတ်ဆုံးရက်ကိုဗလူနီယာဆက်တင်လိုက်ပါတယ်။ဤတိုက်ဆိုင်ကလုံးဟာတနာယီကီလိုမီတာ190ဒါမှမဟုတ်မိုင်105မိုင်နှုန်းနဲ့မိုဇမ်ဘစ်နိုင်ငံဘေရာစိတ်ကန်းကိုကြာသပတေးနေ့ကဝင်ရောက်ခဲ့ပြီးတဲ့နောက်ကွန်တွင်းပိုင်းဇင်ဘာဝေနဲ့မာလာဝီနိုင်ငံတို့စီဆက်လက်တိုက်ခတ်သွားတာဖြစ်ပါတယ်။ကြာသပတေးနေ့မှာမိုသီထံသွားရွာသွန်းဦးမယ်လို့ခန့်မှန်းထားပြီးရည်ကြည်မှုမြင့်တက်လာနေစေဖြစ်ပါတယ်။အကူအညီတွေအပူတပြင်းလိုအပ်နေတဲ့အသက်ရှင်ကျန်ရေးသူတွေအတွက်အရေးပေါ်ပစ္စည်းတွေကိုထပ်ပံ့ရေးအဖွဲ့ကကြိုးစားပေးပို့နေရပါတယ်။မိုဇမ်ဘစ်သမ္မတဖိလစ်ညာစီကသေဆုံးသူ1000ကျော်ရှိမယ်လို့တင်းနယ်လန်ရခံမှန်းပြောကြခဲ့ပြီးဗိုလ်ထုနှင့်မတော့မိုဇမ်ဘစ်ဇင်ဘာဝေနဲ့မာလာဝီတို့မှစုစုပေါင်းသေဆုံးသူ300ကျော်ရှိပြီလို့အတည်ပြုနိုင်ခဲ့ပါပြီ။ကုလသမဂ္ဂစစ်နိုင်ငံခါအစီအစဉ်ကလူ6သိန်းအတွက်လုံလောက်တဲ့ထောက်ပံ့ရေးပစ္စည်းတွေကိုပေးပို့ခဲ့ပြီးကုလသမဂ္ဂအရေးပေါ်ရန်ပုံငွေကဒေါ်လာ30ခွင့်ပြုထားတယ်လို့လည်းဆိုပါတယ်
။ဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းက IS လက်ချင်တွေခြေကုပ်ယူထားတဲ့ Backcast တဝိုင်းမှာ IS တိုက်ခိုက်ရေးသမားတွေမြင်းမြုပ်မိုင်းတွေနဲ့ထောင်ချောက်ဆင်ထားတဲ့ဖောက်ခွေးပစ္စည်းတွေကိုအမေရိကန်တွေအကူအညီပေးနေတဲ့တပ်တွေကစတင်ရှာဖွေနေပါပြီ။ Syria Democratic တပ်ဦး SDF က Backcast ကိုတင်ပိုက်ခဲ့တာဟာ IS တွေ့ကြောက်ဖွဲ့ကိုတိတိတသားချေမှုန်းနိုင်ကြတာဖြစ်ကြောင်းစစ်ဖက်ရရှိတွေကပြောကြားခဲ့ပြီးနောက်ထပ်ဖြစ်တဲ့ဗိုလ်လူဖူးနေမှာပဲအဆောက်အဦအပြက်တွေပျက်စီးနေတဲ့ရွက်ပြင်တဲတွေနဲ့ပြည့်နေတဲ့အဲ့ဒီဒေသတဝိုက်လိုင်းလံရှာဖွေမှုတွေလုပ်ခဲ့တာဖြစ်ပါတယ်။ IS တွေခိုင်ခိုင်မာမာခြေကုပ်ယူထားတဲ့နောက်ဆုံးလက်ချက်နေရာကိုအင်ကာနီကဝင်ရောက်တင်ပိုက်ခဲ့တဲ့နောက်ဒဏ်ရာနေတဲ့ရာနဲ့ချီတဲ့ IS တိုက်ခိုက်ရေးသမားတွေအပါအဝင်လူပေါင်းတရက်ထောင်ကနေ1500ကျော်လောက်ထိလက်နက်ချခဲ့ကြတယ်လို့ SDF အရာရှိတွေကပြောပါတယ်။ဒါပေမဲ့လည်းအရင် IS တွေထိန်းချုပ်ထားတဲ့ဒေသတွေတိုက်ခိုက်သမားတွေတူးထားတဲ့ရှုပ်ထွေးလာတဲ့ဂရုချင်းတွေ၊လိုင်းကူတွေတူးမြောင်းနေရှိနေပြီးဒီထဲမှာပုံခုနေသူဘယ်နှယောက်ရှိမယ်ဆိုတာမသိနိုင်တဲ့အတွက်စိုးရိမ်မှုတွေလည်းတိုးလာနေကြပါ။တချို့လိုင်းကောင်းတွေက2ကီလိုမီတာလောက်ထိရှိတယ်လို့တာဝန်ခံအရာရှိတွေကပြောပါတယ်
။ Israel ရွေးကောက်ပွဲကျင်းပဖို့ရသက်တနှစ်ပတ်လိုမှာလက်ရှိအစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နေတန်ယာဟုကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်ဂျူရောမှာလက်ခံပေးဆုံးပြီးညစာတည်ခင်းအခမ်းအနားဆင်ပါတယ်။အစ္စရေးရွေးကောက်ပွဲစိတ်နှိကလာနေချိန်မှာသမ္မတဒေါ်နယ်ထရမ့်ကဝန်ကြီးချုပ်နေတန်ယာဟုကိုဒီလိုတွစ်ဆုံဖို့ဆုံးဖြတ်လိုက်တာဟာရွေးကောက်ပွဲမှာနေတန်ယာဟုအရေးသာအောင်အလေးတင်ပေးလိုက်သလိုဖြစ်မယ်လို့သုံးသပ်သူများဆိုနေကြပါတယ်။အခုချိန်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာအစ္စရေးပြည်သူတွေရဲ့လေးစားအကူအမှုကိုအများအပြားရရှိနေခြင်းဖြစ်ပါတယ်။2015အစ္စရေးရွေးကောက်ပွဲမတိုင်ခင်တုန်းကတော့ဝန်ကြီးချုပ်နေတန်ယာဟုကိုမတွေ့ဆုံဘူးလို့ထူစင်ကအမေရိကန်သမ္မတဘရက်အိုဘားမားကညှင်းဆန်ခဲ့တာဖြစ်ပါတယ်။အခုတချိန်မှာတော့အစ္စရေးဝန်ကြီးချုပ်ကအမေရိကမှာနှစ်ရက်ကြာနေထိုင်ပြီးတနင်္လာနေ့မှာသမ္မတထရမ့်ကအလုပ်သဘောဆွေးနွေးမယ်လို့အင်ဖြူရောပြောခွင့်ရဆာရာဆန်ဒါစ်ကဆိုပါတယ်။မစ္စတာနေတန်ယာဟုဟာ AIPAC ခေါ် American Israel လူမှုရေးရာကော်မတီနှစ်ပတ်လည်ညီလာခံအတွက်နောက်ပတ်ကျရင်ဝါရှင်တန်မြို့တော်ကိုလည်းပါမှာဖြစ်ပါတယ်။လက်ရှိဝန်ကြီးချုပ်နေတန်ညာဦးခါအဂရိလိုက်စားမှုစွဲချက်တွေရင်ဆိုင်နေရတဲ့အတွက်လည်း April 9ရက်ရွေးကောက်ပွဲကျရင်ပြန်လည်ရွေးခံရဖို့အကြိမ်နဲ့ရှင်ပြန်ရဖို့ရှိနေပါတယ
်။ Iraq American အခြေစိုက်စခန်းကို2009ခုနှစ်မှာဝင်းဆော့စီးနင်းစင်ကဦးဆောင်ခဲ့တဲ့ Hezbollah တပ်ဦးတပ်မှုဖြစ်တဲ့အလီမူဆာဒိုက်တက်ကအခုစီးရီးယားကနေအစ္စရေးကိုတိုက်ခိုက်ဖို့အတွက်လျှို့ဝှက်တပ်ဖွဲ့ကိုထူထောင်နေတယ်လို့အစ္စရေးထောက်လှမ်းရေးအစိုးရခန်းစားကဆိုပါတယ်။ဒီအစိုးရခန်းစားကိုအမေရိကန်နိုင်ငံချဲဝန်ကြီးမိုက်ပွန်ပီယိုအစ္စရေးပါဝင်ကူဝိတ်နဲ့လေဗနွန်ကိုသွားဖို့လုပ်နေချိန်မှာထုတ်ပြန်ခဲ့တာဖြစ်ပြီးဝန်ကြီးပွန်ပီယိုဟာသူ့ရဲ့ခီးစဉ်အတွင်းအီရန်နဲ့ဟက်စ်ဘိုလာတို့ရဲ့ချိန်ချမှုအပါဝင်ဆွေးနွေးမှုတွေပြုလုပ်မှာဖြစ်ပါတယ်။အလီမူဆာဒိုက်တက်ရဲ့အခုလိုလှုပ်ဆောင်မှုကလည်းအစ္စရေးနဲ့ကြေကြေပြန့်နဲ့ထိတိုက်တွစ်ဆုံမှုတွေဖြစ်လာနိုင်ပြီးလေဗနွန်နဲ့လည်းနောက်ထပ်ပြဿနာဖြစ်လာနိုင်တာပါ။လေဗနွန်ဟာအစ္စရေးမြောက်ပိုင်းမှာရှိပြီးဂိုလန်ကုန်းမြေကအရှေ့မြောက်ဘက်မှာရှိနေတာဖြစ်ပါတယ်။ဟက်စ်ဘိုလာတွေဟာသူ့ရဲ့အခြေခံအဆောက်အုံကိုအသုံးပြုပြီးစီးရီးယားပိုင်းနဲ့ကနေတိုက်ခိုက်မှုတွေလှုပ်လာနိုင်ပြီးဒါဟာလက်ဘနွန်ကိုအစ္စရေးလက်တုံပြန်မှုတွေဖြစ်လာနိုင်တယ်လို့တယ်အဗစ်ကအမျိုးသားလုံခြုံရေးလေ့လာမှုများဆိုင်ရာဌာနကယိုရမ်ဖတ်စဝိုက်ဇာကပြောပါတယ်။နိုင်ငံနယ်စပ်တွေမှာကြီးမားတဲ့အပျက်စီးတွေရှိအောင်အစ္စရေးနဲ့လက်ဘနွန်နိုင်ငံစလုံးဘက်ကလှုပ်ဆောင်နှိုင်းယှဉ်တွေရှိနေတာဖြစ်ပါတယ်။
ယူရီအမေရိကန်တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 kHz 9335တိုင်းဒိုမီတာ40 kHz 9689တိုင်းဒိုမီတာ48 kHz 6753ဒုတိယနာရီဘက်မှာဆိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ဟိုဒီနမီရောအပူရဲ့သတင်းတွေကိုသွားရှိများနားဆင်ကြရတာဖြစ်ပါတယ်ဒီခံပြင်းနဲ့မြောက်ပိုင်းမှာရိုဟင်ဂျာတွေအပေါ်ကြီးမားပြင်းထန်တဲ့လူခွင့်ချိုးဖောက်မှုတွေကိုမြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့ဆိုရဆွဆွချက်တွေအတွက်မြန်မာစစ်အရာရှိတွေကိုစုံစမ်းစစ်ဆေးအရေးယူဖို့မြန်မာအစိုးရဘက်ကပြက်ကွက်နေစေဖြစ်တဲ့အကြောင်းလူခွင့်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘက်ရှလက်ကဗုဒ္ဓဟူးနေ့ပြောကြားလိုက်ပါတယ်။မြန်မာနိုင်ငံအနေနဲ့စုံစမ်းစစ်ဆေးရေးကော်မရှင်စစ်ခုဖွဲ့စည်းထားပြီးနယ်မြေချင်းချင်းတိုက်ခတ်မှုတွေအတွက်လူမျိုးရေးတပ်ဖွဲ့တွေမှအပြစ်မရှိကြောင်းထုတ်ဖော်ပြောဆိုခဲ့တယ်။ပြည်မှုကျူးလွန်သူတွေကိုပြစ်ဒဏ်ကနေကင်းလွတ်ခွင့်ပေးထားတယ်လို့လည်းမဟာမင်းကြီးကဆိုပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့အကြိမ်40မြောက်လူခွင့်ရေးကောင်စီညီလာခံမှာမြန်မာအပွင့်အဝင်နိုင်ငံပေါင်း9နိုင်ငံရဲ့လူခွင့်ရေးအခြေအနေတွေပတ်သက်တဲ့လူခွင့်ရေးဆိုင်ရာကုလမဟာမင်းကြီးရဲ့အစီရင်ခံစာကိုမလ20ရက်နေ့ဗုဒ္ဓဟူးနေ့ကမစ်ရှယ်ဘက်ရှလက်ကိုရင်တင်ပြခဲ့တာပါမြန်မာနိုင်ငံအခြေအနေကိုတင်ပြရမှာရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာအကြမ်းတဲကိုမြန်မာအစိုးရကဖြည့်ရှင်းဆောင်ရွက်ခြင်းမရှိသလိုသူ့ရုံးအပါဝင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအခွင့်အရေးအထူးကိုယ်စားလှယ်နဲ့ပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်ခဲ့ကြောင်းလည်းသူကပြောကြားသွားပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အခေါ်ကိုအသိမှတ်မပြုပါဘူးလူခွင့်ရေးဆိုင်ရာမဟာမင်းယုံအနေနဲ့ကုလသမဂ္ဂအခွင့်အရေးဆိုင်ရာလုံထုံလုံကြီးများနဲ့အညီမြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်ခဲ့တယ်လို့လည်းသူကဆိုပါတယ်။ဒီကြောင့်သတင်းကိုနောက်ပိုင်းမှနားဆင်ကြဖို့ရှိပါတယ်
။မြန်မာနိုင်ငံတွင်သာသနာ့ပြုလုပ်ငန်းလုပ်ရင်းအသက်ခံခဲ့ရတဲ့အီတလီသာသနာ့ပြုယဟန်တော်တစ်ပါးနဲ့ရိုမန်ကက်သလစ်ဂိုင်းအုပ်ခုနှစ်ပါးတို့ကိုပိုဟန်မင်းကြီးဖရန်စစ်ကအာဇာနည်တွေဖြစ်နေအတိအမှတ်ပြုလိုက်ပါတယ်။သူတို့တဲကတဦးဟာကွန်မြူနစ်တွေလက်ထက်မှာတည်ဆုံးခဲ့ရတာဖြစ်ပြီးပိုယဟမင်းကြီးဆက်ထမမြောက်ဂျွန်ပေါ်ကကာဒီနိုယဟန်အမတ်ဖြစ်နေတိတ်တဆိတ်အတိအမှတ်ပြုထားခဲ့သူဖြစ်ပါတယ်။ဂျန်6ဦးကိုပိုယဟမင်းကြီးဖရန်စစ်ကသူတို့ဆင်ဖြစ်နေမတ်လ19ရက်နေ့မှာတိုးမြင့်သတ်မှတ်ပေးလိုက်တာဖြစ်ပါတယ်။သူတို့ထက်မှာ Father Alfredo ခရမွန်နက်စီဟာမြန်မာနိုင်ငံတောတောင်ထူထပ်တဲ့ဒေသမှာအခက်အခဲတွေနဲ့စစ်ပွဲတွေကြောင့်နှစ်ပေါင်း30ကျော်သာသနာ့ပြုလုပ်ငန်းကိုလှုပ်ဆောင်ခဲ့သူလည်းဖြစ်ပါတယ်။သူဟာတစ်ထောင်နှစ်ခုနှစ်မှာမွေးဖွားခဲ့သူဖြစ်ပြီးဝေးလံခေါင်ပြားဒေသကကျင်းတိုင်းရင်းသားတွေရှိကိုလှေနဲ့ပါတောရောက်ပြီးတာဝန်ထမ်းဆောင်ခဲ့သူလည်းဖြစ်ပါတယ်။ဒုတိယကမ္ဘာစစ်တွင်ဂျပန်တွေဝင်ခဲ့ချိန်မှာလည်းမြန်မာနိုင်ငံကလည်းထွက်မပြေးဘဲနဲ့ဆက်လက်တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။
အဖဂန်နစ္စတန်နိုင်ငံသမ္မတရွေးကောက်ပွဲကိုဒုတိယကြိမ်ချွေးဆိုင်းလိုက်ပြီးစက်တင်ဘာ28ရက်မှာကျင်းပမယ်လို့အဖဂန်အရာရှိကပြောပါရယ်။အဖဂန်နစ္စတန်နိုင်ငံနယ်34ခုအတွက်ဒေသန္တရရွေးကောက်ပွဲတွေကိုလည်းအဲ့ဒီနေ့မှာပဲတပြိုင်တည်းကျင်းပမယ်လို့ဆိုပါရယ်။ရွေးကောက်ပွဲဥပဒေကိုမကြသေးမီကပြင်ဆင်ခဲ့တာတွေရွေးကောက်ပွဲဆိုင်ရာတခြားပြဿနာတွေစိန်ခေါ်မှုတွေရှိနေတဲ့အတွက်အခုလိုနောက်ဆုတ်ရတာဖြစ်တယ်လို့ IEC ခေါ်လွတ်လပ်သောရွေးကောက်ပွဲကော်မရှင်ကပြောပါရယ်။ပြီးခဲ့တဲ့အောက်တိုဘာလကပါလီမန်ရွေးကောက်ပွဲမှာပြဿနာတွေဖြစ်ခဲ့ပြီးတဲ့နောက်ရွေးကောက်ပွဲကော်မရှင်ဟာတရားမျှတတဲ့ရွေးကောက်ပွဲကျင်းပပြီးနိုင်ပါမလားဆိုတာသံသယရှိစရာတွေဖြစ်လာတဲ့အတွက် တမနာယူကောက်ပွဲအတွက်မူလသတ်မှတ်ထားခဲ့တဲ့ April 20ရက်နေ့ကနေ July 20ရက်နေ့ကိုချွေးဆိုင်ခဲ့ရပြီးအခုတခါ September 28ရက်နေ့ကိုချွေးဆိုင်ရတာဖြစ်ပါတယ်။ October ပါလီမန်ယူကောက်ပွဲဟာ15နှစ်အတွင်းအဆိုးရွားဆုံးယူကောက်ပွဲဖြစ်ခဲ့ပြီးမဲ့သက်ဆိုင်ရာအဆိုးရွားတွေနိုင်ငံတကာအသံဝင်တွေကငွေကြေးထောက်ပံ့မှုအလုံးလောက်ပေးမယ်ဆိုရင်အခုလာမယ့်ယူကောက်ပွဲကိုသတ်မှတ်ထင်မှာကျင်းပနိုင်မှာဖြစ်တယ်လို့ယူကောက်ပွဲကော်မရှင်ဥက္ကဋ္ဌကဆိုပါတယ်။အခုလိုသမ္မတရွေးကောက်ပွဲကျင်းပဖို့အစီအစဉ်ဟာတာလီဘန်တို့နဲ့ဖြစ်နေတဲ့ဆက်ရှိနှစ်ကြာစစ်ပွဲကိုနိုင်ငံရေးအရဖြစ်ရှင်းမှုအမေရိကန်ပြည်ထောင်စုကကြိုးပမ်းနေတဲ့အချိန်လေးဖြစ်ပါတယ်
။ဘော့စနီးယားကဘော့စနီးယားဆက်လူမျိုးရာဒိုဗန်ကာရာတိတ်ဟာသူ့ရဲ့ရာဇဝတ်ပြစ်မှုတွေအယူခံဝင်ခဲ့တဲ့နောက်မှာသူ့ကိုကုလသမဂ္ဂတရားရုံးကထောင်ဒဏ်တသက်ဖြစ်နေပြစ်ဒဏ်ကိုတိုးမြှင့်ချထားလိုက်ပါတယ်။အသက်83နှစ်ရှိပြီဖြစ်တဲ့ကာရာတိတ်ဟာဗဟုဘူးနေကနယ်သာလန်နိုင်ငံတဟိတ်ရာဇဝတ်ခုံရုံးမှာသူ့ရဲ့အမှုအတွက်ပြစ်ဒဏ်အနှစ်40ချထားမှုကိုအယူခံဝင်ခဲ့ရကနေအခုလိုပြစ်ဒဏ်တိုးမြှင့်ချထားတာခံလိုက်ရတာဖြစ်ပါတယ
်ကျွန်တော်ပြည်နေနေတဲ့ခင်သတင်းအစီအစဉ်ကိုဦးကျော်စန္ဒာနဲ့ဒေါက်ခင်မျိုးတက်တို့ကတင်ပြသွားတာပါရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာတွေပေါ်ကြီးမားပြင်းထန်တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုမြန်မာစစ်တပ်ကကျူးလွန်ခဲ့တဲ့ဆိုတဲ့ဆွဆဲချက်တွေအတွက်မြန်မာစစ်အရာရှိတွေကိုစုံစမ်းစစ်ဆေးအရေးယူဖို့မြန်မာအစိုးရဘက်ကပြက်ကွက်နေစေဖြစ်ကြောင်းလူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘတ်ချလီကဗုဒ္ဓဖူးနေ့ကဝေဖန်ပြောကြားလိုက်ပါတယ်။အပြည့်စုံကိုဆက်ပြီးနားဆင်ပါရှင်။ဆွစ်ဇာလန်နိုင်ငံဂျနီဗာမှာကျင်းပနေတဲ့အချိန်40မြောက်လူခွင့်ရေးကောင်စီနီလာကမှာမြန်မာအပါဝင်နိုင်ငံပေါင်း9နိုင်ငံရဲ့လူခွင့်ရေးအခြေအနေနဲ့ပတ်သက်တဲ့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးရဲ့အစီရင်ခံစာတွေကိုမနေ့ဗုဒ္ဓဘူးနေ့ကမဟာမင်းကြီးမီရှယ်ဘတ်ချလီကိုယ်တိုင်အစီရင်ခံတင်ပြခဲ့ပါတယ်။မြန်မာနိုင်ငံအခြေအနေကိုတင်ပြရမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာအခြေအတဲကိုမြန်မာအစိုးရကဖြေရှင်းဆောင်ရွက်ပေးနိုင်ခြင်းမရှိသလိုသူ့ရုံးအပါအဝင်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်နဲ့ပူးပေါင်းဆောင်ရွက်ဖို့မြန်မာဘက်ကပြက်ကွက်ခဲ့ကြောင်းမဟာမင်းကြီးမီရှယ်ဘတ်ချလီကဝေဖန်ပြောဆိုသွားပါတယ်။မြန်မာနိုင်ငံနဲ့ပတ်သက်တဲ့အစီရင်ခံစာကိုလူခွင့်ရေးဆိုင်ရာမဟာမင်းကြီးရုံးOHCHR အနေနဲ့ကုလသမဂ္ဂလူခွင့်ရေးဆိုင်ရာလှုပ်ထုံးလုံနည်းတွေနဲ့အညီမြန်မာအစိုးရပူးပေါင်းဆောင်ရွက်မှုအစဉ်ကိုအဓိကအကဲထက်ခဲ့ကြောင်းသူကအခုလိုညီလာခံမှာပြောသွားပါတယ်
It assesses progress made by Myanmar in its cooperation with the
mechanism in Kansaya မြန်မာအစိုးရဘက်ကတိုးတက်မှုတွေလှုပ်ဆောင်ခဲ့တဲ့ဆိုတဲ့နေရာမှာသူတို့ကိုယ်တိုင်တတ်မှတ်ခဲ့တဲ့လူခွင့်ရေးဆိုင်ရာဦးစားပေးပြီးလှုပ်ဆောင်မဲ့အဓိကနေရာ၅နေရာကနိုင်ငံသားဖြစ်ခွင့်လူမှုရေးဆိုင်ရာကိစ္စရပ်တွေမှာပါဝင်ခွင့်အခြေခံအခွင့်အရေးနဲ့လွတ်လပ်ခွင့်ဒုက္ခတွေရနေရပြန်ခွင့်နဲ့တာဝန်ယူမှုတာဝန်ခံမှုစလာပြီးဖြစ်ပါတယ်ဒီနေရာမှာအကြံပေးချက်တချို့အထူးသဖြင့်ရခိုင်ပြည်နယ်နဲ့ပတ်သက်လို့ကိုဖီအန်နန်အကြံပေးကော်မရှင်ရဲ့အကြံပြုချက်တချို့ကိုမြန်မာအစိုးရဘက်ကကနဦးစတင်ဆောင်ရွက်ခဲ့ပေမဲ့ပြဿနာအရင်းမြစ်ကိုဖြေရှင်းဖို့အတွက်အကြံပြုထားတဲ့အချက်အများစုကိုတော့အကောင့်ထဲပုံနိုင်ခြင်းမရှိသေးဘူးဆိုတာကိုကျမတို့အစီရင်ခံစာမှာအဓိကအသားပေးပြီးဖော်ပြထားပါတယ်
ဒါပြင်အရင်နှစ်ကအစီရင်ခံစာမှာထောက်ပြထားတဲ့လူခွင့်ရေးဆိုင်ရာစိုးရိမ်မှုတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာတိတာပြောင်းလဲတဲ့တိုးတက်မှုတွေမရှိဘူးလို့ Michelle Bachelet ကပြောပါတယ
်။ It regrets the failure to reach an agreement.
OCHA ခွင့်ပြုဖို့အတွက်သဘောတူညီချက်မရတာလူခွင့်ရေးကောင်စီကဖွဲ့စည်းထားတဲ့နိုင်ငံတကာလွတ်လပ်တဲ့အချက်အလက်ရှာဖွေရေးအဖွဲ့ကိုဝင်ခွင့်မပြုတာမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးအထူးကိုယ်စားလှယ်နဲ့ပူးပေါင်းဆောင်ရွက်မှုကနေရုပ်သိမ်းကျတာစားတဲ့လှုပ်ဆောင်ချက်တွေပေါ်မှာစိတ်မကောင်းဖြစ်ရပါတယ
်။လူခွင့်ရေးဆိုင်ရာအဓိကစိုးရိမ်ချက်တွေထဲမှာရိုဟင်ဂျာအတိုင်းဝိုင်းအတွက်နိုင်ငံသားဖြစ်ခွင့်ကိစ္စကိုလုံလုံလောက်လောက်ဖြေရှင်းဖို့နီးလန်းအဆင့်တွေစတင်ဆောင်ရွက်ခြင်းမရှိသေးတဲ့အချက်ကိုအစီရင်ခံစာကတွေ့ရှိထားတယ်လို့မဟာမင်းကြီးကဆိုပါတယ်။ MVC နိုင်ငံသားစီစီရေးကပ်ပြားထုတ်ပေးတာကိုရပ်တန့်ဖို့အခြေခံလူမှုဝန်ဆောင်မှုတွေအတွက်ကြိုတင်ကန့်သတ်ချက်လိုဖြစ်နေတဲ့ MVC ကပ်ရရှိရေးအတွက်လိုအပ်ချက်တွေကိုချက်ချင်းဖယ်ရှားပြစ်ဖို့အစီရင်ခံစာကတောင်းဆိုထားတယ်လို့လည်း Michelle Bachelet ကပြောပါတယ်။အသက်မွေးဝမ်းကြောင်းအပါအဝင်သူတို့ရဲ့လူနေမှုဘဝမြင့်တင်ရေးကိုတောင်ရိုဟင်ဂျာတွေလုပ်ပိုင်ခွင့်မရှိတာသူတို့အတိုင်းဝိုင်းကိုကိုစားပြုတဲ့ကိုယ်စားလှယ်ရှိဖို့လိုအပ်နေတာစီမံခန့်ခွဲဆုံးဖြတ်ချက်တွေမှာပါဝင်ဖို့လိုအပ်နေတာစတဲ့အချက်တွေကိုလည်းအစီရင်ခံစာကထောက်ပြထားတယ်လို့သူကပြောပါတယ်။လာမယ့်2020အထွေထွေရွေးကောက်ပွဲမတိုင်ခင်နိုင်ငံရေးဖြစ်စဉ်တွေမှာရိုဟင်ဂျာတွေပါဝင်ခွင့်ရှိအောင်စီမံဆောင်ရွက်ဖို့လည်းအစီရင်ခံစာကအကြံပြုထားတယ်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘတ်ချလီကပြောပါတယ
်။ On displacement and the right to return, a report underscores that there are currently
နိုင်ငံရှိနေမှာလက်ရှိရှိနေတဲ့ Rohingya dukkha de khona tain 3000 jaw pyan yakhan pi ne ate bai ma 2012 khu ne khle ga niya san khwa thwet pi ya bi dukkha de sakhan ne ma ni niya de muslim 3000 ni ba atwet thru niya yin niya ri go sanna a hlyaw khong tai kha shi shi ne pyan bi asin ta phyan ni thain nan yi bacon dong jung swa ne pyan nan yi a chi ne ma shi de bu lo asin khan sa ga mi maung thu pyan tha ba de
yakhan pi ne myaw bai ma phit paw ga de Lukwe chopa muri dwe, song zansisi ye yubo, jakwen nise, chenigule, soye mijao, duga kulubiovare.
Furthermore, a report expressed concern about the absence of
Nama Picker, Dakamu, no said dwe, Jakanki Nema Pipogere, Jima Pientane, Lukwe chopa mu, suswe jedrigo, song zansisibo dwe, jakwata, sita sene yashirigo, song zansisibo, damamho, a ye yu a pit biramu, malonai neboma. So in Jedri Shinirago, Jamaria Saint Kazama, Tabia Tabare.
A Tania, Domia, to the Pin, Kachene, Shanti Nerima, Lenakai, Patipane, Sasabi Tilare, Ludajin Sana Musaya, Kisa Yabu Dule, Soye Murigo, Dula Zijao, Mahaminjiga, Yobare, Nemanangama, Luku Ye Chopa Muri Nepatalu, Nema Baga, Sonsasisi, Gomshini, Puesi Tare, Puri Ninele, Titi Yao Yao, Julon Durigu, Ye Unite, Meshidira Nepatalule, Mahaminji, Michelle, Bachelega, Akulo Wipam, Josu Dawari.
Since 2012, Myanmar has created a commission
of inquiry. Myanmar Commission Monshiku, Pesi Bigabi. Pigomashin Regani, don't do it up for Wendry Nine. That can hurry net, Nami Shinin Yiri, Dren, Julon get it, Pim Hurry Dread. Yazu Jang Sang, Yu, Pipira Gani, Kin Lo Jang, Topo, Jinya Kibi de Pipari.
Doka Devi, Biggin Lo Jongi, Sanda Liao, Yanayi Dre, Lo at that Chinirigu, Pandi, Peyi, Sinrigu, Mimian San 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 Yapu, Simene, Dawin Yumu, Dawin Kamu, Patama Simpi, Bari, Tipia Kedle, Sure, Chini Mangu, Anabai Ni Baka, Timap Dubu, Tunine, Daikon Jangle, Luke Yesaya, Gulatamaga, Mahaminji, Michelle Bachelega, Nilaga Megoma, Pyota Bavarish. Washington DC Gani Dai Tolinivari, Shemine Bawi Sitai Dita Jingaguma, Lilata, Pika Yese Tamil, Nima Demroga, Jinya Gabi Me, SSPP, SSE, Shemi Nyapai Deshia, Nemima, Tigere Drimbate, Taipwe Sinwegeraga, the Penet Pet Yongji Mu, Jasin Zidilu, Shem Diana Yi, Lushare Puriga, Yobari. Shampi Miao Pai, Tibomu Nema, Tikere, Eri, Taipuja, Yane Chile, Didagan, Yuadari, Sishang Gayabare, Satwe, Mimian Tare, Gunyan Wianga, Sapi, Piopiamava.
Shampi Miao Pai, Tibo, Chizai, Kalaya, Nidone, Choco, Mali Chizai, Kamaya, Seko, Mairega, Kamaya, Doninga, Sare, Suya, Subong Tapuega, Bankane, Wangandi Yuaga, Yuadan Ugo, Rai Banka, Doma, Chizai. SSPB SSE Tapwe Zigo, Sa Tuabu, Kanyaga, Taipwe Chipogiaraba. Asuya Tediga, SSE Miao Paintago, Mashla Kuye Seye Niaja, Tosi Singe Elo, Shanlu Kunyi Foundation, SHRF Apwe Pyogunyadu, Sayuya Lunga Pyawari.
Aisa Pidado, Wakuanine, Demilo. Never sit down if you're done a rule, think of your I Rabban Castle at Damo, or Sababu Canada. I then lanky my one in a Yada mind you name me your name me your Yagar on possibility, don't know what. Now the outside of Tanya Yavano, oh, mind and jar like an at the carre in your mouth, sit down if you're starting at what, the carabono. SSTP, SSA, what, and Shanti Gamero, to the back of starting TV here to your, to the like it, the ball kit it.
Niaja, that way, man. Dudiani ma Tamaroga, Yahayine, Bonje Taikevi, Banka Yaga, Mutamitu, Bonza Mambi, Daya, Bienan Yadwadelu, Shanlu Queen Foundation of Jovare, Tabwedrina Padalu, Tamaro Drima, Janjai, Web, Yoguina Durigo, Vuia, Setue, Gabime, Setuelu, Miagebau, Tabwe, Pipua Gejima, Bankane, Nidua Yuariga, Yachi Yuadari, Sivishan, Tobigabi, Jedi Munega, Pui Jauna Jauma, Kita Kulongiarelu, One
bankabono, a digger, a one banker, and either white guy, a yuaku yuabono, ไม่ตรงวะเนาะไม่ตรงที่ว่าเอาสู้วะกูยากูยาเลยไอ้มาชอบที่แค่อะวะเนาะโอ้ยากูยาเลยบังคับจังคุณเนี่ยสิ่งเดียวเนาะกูรอเสร็จแล้วไอ้ยากูยาเราอารมณ์นี้บาร์เราเปลี่ยนจ้าไปแล้วเนี่ยบังคับยาตัวเราตัวเปลี่ยนเยอะบางทีเราจะจะไปเจ็ดแต่เลยตัวโดยบังคับยาไปสุดเลยตัวมันเปลี่ยนเจ็ดที่บอกคุณเนี่ย
SSBB SSA အဖွဲ့ဟာ NCA ပြည်အစာချုပ်မှာအပြီးသက်လက်မှတ်မထိုးရသေးပေမဲ့ငင်းငင်းဤအတွက်မြန်မာတပ်မတော်အစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးနေတဲ့ဖြစ်ပါတယ်။ပြီးခဲ့တဲ့ February 25ရက်နေ့တုန်းကနေပြည်တော်မှာတပ်မတော်တာဝန်ရှိသူတွေနဲ့ SSBB SSA တပ်ဖွဲ့ခေါင်းဆောင်တွေဆွေးနွေးကြကြပြီးရပိုင်းကြမှာပဲအခုလိုတိုက်ပွဲတွေဖြစ်လာတာဟာတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကျဆင်းစေတယ်လို့American California ပြည်နယ်ကရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကထောက်ပြပါရယ
်ပမာအစိုးရတက်မတော်အနေနဲ့သူတို့ကလေးလာအပြည့်ရဲ့ကြေညာထားတာအခုဆိုလေးလာမပြည့်သေးဘူးမြောက်ပိုင်းမှာပြန်ပြီးတော့စစ်တိုက်နေတယ်အဲ့ဒါတော့မကောင်းဘူးဗျပြောတဲ့အတိုင်းတကယ်ဆိုရင်ခတိတစ္ဆာတည်ဖို့လိုတယ်လို့ကျွန်တော်တို့ထင်တယ်အထူးသဖြင့်ဒီနေပြည်တော်မှာအဲ SSPP SSA ကပူချုပ်ခွန်ဆန်ဦးစီးထားတဲ့အဖွဲ့ကအစိုးရတမတော်နဲ့အပြည့်ရက်စဲဖို့ကိစ္စ NCA လက်မထိုးဖို့ကိစ္စငင်းချမ်းရေးကိစ္စတွေတွားပြီးဆွေးနွေးနေတဲ့အချိန်မှာပဲအခုလိုတမတော်ကရှမ်းပြည်မြောက်ပိုင်းမှာ SSPP ကိုဝင်တိုက်တယ်ဆိုတာတော့ဒါတော့လုံးဝမဖြစ်သင့်ဘူးလို့ကျွန်တော်ထင်တယ်ဗျာတကယ်ငင်းချမ်းရေးလိုချင်တယ်လိုလားတယ်ဆိုရင်တော့ဆွေးနွေးပြီးအပြည့်ရှာဖို့လိုတယ
်တကယ်တော့မြန်မာတမတော်ဟာရှမ်းကချင်ပြည်နယ်တွေကစစ်တိုင်းဒေသကြီး၅ခုမှာလေးလတာအပြည့်ရစဲထားမယ်လို့ပြီးခဲ့တဲ့ဒီဇင်ဘာ21ရက်နေ့မှာကြေညာခဲ့တာပါအစိုးရတပ်ရဲ့လေးလတာအပြည့်ရစဲမှုဟာတကယ်တော့လှည့်ကွက်တစ်ခုသာဖြစ်နေတယ်လို့ဆိုင်းရွက်လွင်ကသုံးသပ်ပါတယ
်တကယ်လို့ငင်းချမ်းရေးစစ်မှန်ရရှင်နေဆိုရင်တော့ဒီဆွေးနွေးတဘောတူတဲ့ထားတဲ့အတိုင်းဆက်ပြီးတော့လုပ်နေမယ်ဆိုရင်တော့ဒါငင်းချမ်းရေးဆိုတာဖြစ်လာမှာပဲလေအခုကတိုင်းကတိုင်းအဖြစ်ခက်ရက်ဆက်ဆွေးနွေးတဲ့ဟာလဲဆွေးနွေးနေတယ်တခြားနေရာဒီတိုင်းမှာဆိုရင်လဲတိုက်ပွဲစီထပ်ဖြစ်နေတာပေါ့နော်ဒီချမ်းပြည်ပေါ့ဒီချမ်းပြည်ဖြစ်ဖြစ်ဒီကချင်ပြည်ဖြစ်ဖြစ်ဟိုတိုက်ပွဲခဏလေးရထားပြီးတော့နော်ရခိုင်ဘက်ကိုလှည့်ပြီးတော့အဲ့လိုအင်အားအလုံးရင်းနေနဲ့တော်ပြီးတော့တိုက်တာဒီဟာမြန်မာအစိုးရစစ်တပ်အနေနဲ့လက်ကွက်တစ်ခုအနေနဲ့သူကသုံးတာပဲလို့ကျွန်တော်သုံးသပ်မိရခင
်ဗျ SSBB SSA တပ်ဖွဲ့တွေအခြေစိုက်ထားတဲ့ပန်ခါတောင်ဟာမြန်မာပြည်တီဘောကြည်တိနဲ့မိုင်းကန်မြို့နယ်တွေကိုအပေါ်စီးကနေလှမ်းမြင်နိုင်တဲ့စီရီးအရမဟာဗျူဟာကျတဲ့နေရာဖြစ်တယ်လို့ SHRF အဖွဲ့ရဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ကိုညံဝင်းရောင်ပါရှင်။ကျမတို့မကြခင်ဒုတိယပိုင်းအစီအစဉ်ကိုတင်ဆက်တဲ့အခါမှာတော့ရခိုင်ပြည်နယ်မှာဖြစ်နေတဲ့ AA တိုက်ပွဲအပေါ်မှာ American Bomber တဦးရဲ့သုံးသက်ချက်ကိုတင်ဆက်ထားတဲ့မြမအေးဆွေးနွေးကမှနားဆင်ရဖို့ရှိပါတယ်ရှင်။2012ခုနှစ်နောက်ပိုင်းပထမဆုံးပြုလုပ်တဲ့ထိုင်းနိုင်ငံရွေးကောက်ပွဲကိုမတ်လ24ရက်တနင်္ဂနွေနေ့မှာကျင်းပတော့မှာဖြစ်ပြီးထိုင်းပြည်သူတွေကတော့ထိုင်းနိုင်ငံဒီမိုကရေစီလမ်းပေါ်ပြန်လျှောက်နိုင်ရေးအတွက်မဲပေးဖို့ပြင်နေကြပါပြီ။ဒီရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်နေတဲ့ထိုင်းစစ်တပ်အကြီးအကဲပရာရွတ်ချန်အိုချာကလည်းဒီရွေးကောက်ပွဲကနေသူအနိုင်ရရင်ဒီမိုကရေစီနိုင်ငံအဖြစ်ပြောင်းလဲဖော်ဆောင်ပေးမယ်လို့မဲဆွယ်စည်းရုံးမှုတွေရှိနေပါတယ်။ဒေါက်ခင်မျိုးသက်ကအပြည့်စုံကိုဆက်ပြီးပြောပြပေးမှာပါရှင
်။ထိုင်းနိုင်ငံမှာအထွေထွေရွေးကောက်ပွဲကိုမတ်လ24ရက်မှာကျင်းပပေးမယ်လို့ထိုင်းရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌအီတီပွန်ဘွန်ပရာကူကဒီနှစ်ဆန်းမှာကြေညာခဲ့ပါတယ်။ထိုင်းဝန်ကြီးချုပ်ပရာယုတ်ချန်ဟိုချာကတော့ဒီရွေးကောက်ပွဲမှာသူအနိုင်ရခဲ့ရင်သူ့ရဲ့ဆက်ဆိုးကဥဆောင်တဲ့ထိုင်းနိုင်ငံကိုပြည်သူတွေကဒီမိုကရေစီနိုင်ငံဖြစ်နေဖော်ဆောင်ပေးတဲ့အနေထားဖြစ်လာမယ်လို့ပြောပါတယ်။ဝန်ကြီးချုပ်ပရာယုတ်ရဲ့အနေထားကိုကြည့်ရင်ပြည်ပမှာခိုလုံနေတဲ့ရှင်ဝတ်မီတာစုဟာသူ့အတွက်အကြီးအမားဆုံးချိန်ချောက်မှုတစ်ခုဖြစ်နေပြီးဒီမီတာစုကိုထောက်ခံသူတွေသူ့ပဲပါလာအောင်သူဘယ်လောက်လုံနိုင်လဲဆိုတာပေါ်မှာမူတည်နေပါတယ်။ဒါပေမဲ့ဗိုလ်ချုပ်ကြီးပရာယုတ်ဝန်ကြီးချုပ်ယာရုပြန်မရနိုင်ဘူးလို့ယူဆကြသူကတိတ်ကိုနဲပါတယ်။ဘာကြောင့်လဲဆိုတော့ထိုင်းဖွဲ့စည်းပုံအခြေခံဥပဒေကစစ်တပ်ကိုအရက်သားအစုကဖွဲ့စည်းရေးမှာအစင်အလာမရှိခဲ့တဲ့လုပ်ပိုင်ခွင့်တွေပေးထားတယ်လို့အတိုက်ခံပါတီတွေဆိုတာကလည်းစစ်အာဏာသိမ်းမှုအောက်မှာ၅နှစ်ကြာတင်းကျပ်စွာအုပ်ချုပ်မှုကိုခံခဲ့ရတာမို့စစ်တပ်တွေကအခြေအနေတိတ်ကောင်းနေတာပါ။ထိုင်းဝန်ကြီးချုပ်ဟောင်းဖြစ်တဲ့ဒီမိုကရက်တစ်ပါတီခေါင်းဆောင်အဘိစစ်ဝိချာဂျီဝါကတော့ဒီချိန်ဟာအာနာရှင်တန်တရားလင်းနေတဲ့ထိုင်းနိုင်ငံအတွက်ပြောင်းလဲဖို့
It's important for the whole country. I think it's a chance now to get the country out of the cycle of dictatorship and corrupt governments.
ငါတို့အရေးကြီးဆုံးကတော့အာဏာရှင်စနစ်နဲ့အဂိလိုက်စားတဲ့အစိုးရတွေလက်ထက်သံသရာလက်နေရာကိုအဆုံးသတ်စီဖို့ပဲဖြစ်ပါတယ်။ဒီရွေးကောက်ပွဲဟာထိုင်းနိုင်ငံအတွက်စီးပွားရေးကြီးလင်းလင်းမြန်မြန်ပြန်အားကောင်းလာစေဖို့နဲ့အနာဂတ်အတွက်အစီအစဉ်ချမှတ်လုပ်ဆောင်ဖို့အခွင့်အရေးပဲဖြစ်ပါတယ်။အပြီးဆုံးရဒီမိုကရက်ပါတီဖွေထားပါတီနဲ့ဖျူချာဖော့ဒ်အပါဝင်
32%ကပြောပါတယ်ဒါပေမဲ့အမေရိကန်အခြေစိုက်နိုင်ငံခြားဆက်ဆံရေးကော်မတီကတော့ထိုင်းနိုင်ငံရဲ့တင်းနှင်းတွေရွေးကောက်ပွဲမှာဘာရက်လက်ပဲရရထိုင်းရဲ့နိုင်ငံရေးတင်းမှမှုအနေထားကိုတော့ပြည့်ရော့ဖို့ဖြစ်မလာစေနိုင်ဘူးလို့မကြသေးခင်ကပဲသုံးသပ်ခဲ့တာပါတကယ်တော့ထိုင်းနိုင်ငံကမင်းဆန္ဒရှင် 52%ပါတယ်အထက်လွှတ်တော်ကအမတ်နေရာ256%အတွက်ကတော့ထိုင်းစစ်တပ်ကပဲရွေးချယ်မှာဖြစ်ပါတယ်ဒါဟာဗိုလ်ချုပ်ကြီးပရာယွတ်နဲ့သူ့ရဲ့ဖလန်ပရာချရပါတီအတွက်အားသာချက်ဖြစ်ပါတယ်နောက်တက်လာမယ့်ဝန်ကြီးချုပ်အတွက်ကိုလွှတ်တော်256%ပဲထပ်ရဖို့လိုအပ်တာဖြစ်ပြီးတခြားနိုင်ငံရေးပါတီတွေအနေနဲ့ဆိုရင်တော့အမတ်နေရာက
326%လောက်လိုအပ်နေတာဖြစ်ပါတယ်။ဒါအပြင်နိုင်ငံရေးပါတီပေါင်း80%လောက်ကကိုယ်စားလှယ်လောင်းတသောင်းကျော်ပါဝင်ရှင်ပြိုင်ကြမယ်ဒီရွေးကောက်ပွဲမှာရူမ်ပလန်ပရာချာချပ်ထိုင်းပါတီနဲ့ပြည်သူ့ပြုပင်ရေးပါတီတို့နဲ့လည်းမဟာမိတ်ဖွဲ့နိုင်တဲ့အနေအထားရှိနေပါတယ်။ ရွေးကောက်ပွဲအတွက်တစ်နှစ်ပတ်လုံးသူကိုယ်တိုင်မဲဆွယ်ခဲ့ပြီးတခြားဘသူကိုမှဝင်ခွင့်မပြုခဲ့တဲ့အတွက်သူပဲအနိုင်ရမယ်လို့ခန့်မှန်းထားရကနေပြီးခဲ့တဲ့ဗိုလ်တစ်ခုနေ့ကတခြားနိုင်ငံရေးအင်အားစုတွေကိုပါစပြီးမဲဆွယ်ဖို့ခွင့်ပြုခဲ့တာကြောင့်အခြေအနေဟာထူးခြားလာတာဖြစ်ပါတယ်။2019ထိုင်းရွေးကောက်ပွဲအလားလာနဲ့ပတ်သက်တဲ့ဆွေးနွေးပွဲကိုမတ်လ20ရက်နေ့ကထိုင်းနိုင်ငံသား ယ်လို့ပြောသူကထိုင်းနိုင်ငံရဲ့တမိုင်းစာအုပ်ကိုပူတွဲရေးသားသူ Chris Baker ဖြစ်ပါတယ
်။ And we cannot tell what's going to happen because it's been 8 years since the last completed election.
ရွေးကောက်ပွဲရလကဘယ်လိုထွက်လာမလဲဆိုတာကိုပြောဖို့ခက်တဲ့အကြောင်းရင်းကအရင်ရွေးကောက်ပွဲကျင်းပခဲ့တာက၈နှစ်ရှိသွားပါပြီ။မဲဆန္ဒရှင်အစ်စ်က9တန်းရှိပါတယ်။လွန်ခဲ့တဲ့9နှစ်စစ်တပ်အာဏာသိမ်းခဲ့စဉ်အတွင်းနိုင်ငံရေးဆွေးနွေးမှုတွေကလည်းတိတ်ကိုနေခဲ့ပါတယ်။အခုရွေးကောက်ပွဲအတွက်လူမှုသဘောထားစစ်တမ်းကောက်ခံမှုတွေအနှံ့လုံနေတာတွေ့ရပေမဲ့စစ်တမ်းမှပြောတဲ့သူအနည်းဆုံးထက်ဝက်လောက်ကဘယ်သူကိုမဲပေးမယ်ဆိုတာကိုမဆုံးဖြတ်ရသေးဘူးလို့ဖြေကြပါတယ်။ဒါကသူတို့ဘယ်သူကိုမဲပေးမယ်ဆိုတာကိုထုတ်မပြောချင်လို့လည်းဖြစ်နိုင်ပါတယ်။ရွေးကောက်ပွဲမဲပေးရမှာစိတ်ခံစားချက်အရမဲပေးကြဖို့များပြီးစဉ်းစားသုံးသပ်ပြီးမဲပေးတာမျိုးကနည်းလိမ့်မယ်လို့ကျွန်တော်ထင်ပါတယ
်။ရွေးကောက်ပွဲမှာအစိုးရဝန်ထမ်းတွေဝင်ရောက်ရှင်းပြမှုကိုတားမြစ်ထားတဲ့အတွက်ထိုင်းရွေးကောက်ပွဲကော်မရှင်ကပရာယုတ်ကိုအစိုးရဝန်ထမ်းအဖြစ်ကနေပယ်ဖြတ်ပေးခဲ့ပါတယ်။ထိုင်းနိုင်ငံမှာ1932ခုနှစ်ကစပြီးစစ်တပ်အာဏာသိမ်းမှုအနည်းဆုံး73ကြိမ်ဖြစ်ပွားခဲ့တာပ
ါဒေါက်တာမျိုးသက်ပြောပြပါရပါရှင်ကြာသပတေးနေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုကျမတို့မြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်ထိထုတ်လွှင့်နေပါတယ်ကျမတို့ရဲ့ရေဒီယိုစီစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်ခုလိုနားဆင်နေကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ
်VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ။ညမစံတော်ချိန်မနေ့6နာရီခွဲပါပြီရှင်။VOA မြန်မာပိုင်းရဲ့ကြာသပတေးနေ့နနက်ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါ။အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့
Let me begin by going back further and mentioning the issue of New Zealand.
ဒါကတော့အေးအေးဆင်နွှဲလာတဲ့လက်နက်ကင်တိုက်ပွဲတွေအပေါ်မှာအမေရိကန်ပါမော့ခတအူးရဲ့အမြင်သုံးသက်ချက်ကိုတင်ဆက်ထားတဲ့ဥကျော်ဇန်တာရဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းတင်ဆက်မှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြမနိုင်ငံဆိုင်ရာစောင်းမတွေကိုမူရင်းအပေါ်မပြတ်ဥကျော်ဇန်တာနဲ့ဒေါ်လှလတန်းတို့ကကောက်နှုတ်တင်ပြမှာပါရှင်
။မြမအစိုးရရဲ့အေးအေးအပေါ်ညီညာရေးထိုးစစ်ဆွဲခေါင်းစဉ်နဲ့ချန္ဒရာရှိခရမ်ရဲ့ဆောင်းပါးကိုယူရေရှားရဲ့ဂျူးမှာဖတ်ရပါတယ်။မြန်မာတပ်မတော်နဲ့အေအေတိုက်ပွဲပြင်းထန်နေချိန်ဒေါန်ဆန်းစုကြည်ကရခိုင်ပြည်သားတည်ငြိမ်ရေးအတွက်ကြိုးပမ်းမှုတွေကိုလုပ်နေပါတယ်။သို့တော်လည်းလက်တစ်ဖက်ကစနက်ကင်ပြင့်နေပြီးကြံတစ်ဖက်နဲ့လက်ဆွဲနှုတ်ဆက်ခြင်းလို့မရဘူးလို့စတင်ရေးပါတယ်။သမ္မတရုံးပြောခွင့်ရဥဇော်ထေးကပလဲဝါမှာတိုက်ပွဲတွေပြင်းထန်ပြီးအပြည့်ရသဘောတူညီချက်ကိုလက်မှတ်ရေးထိုးဖို့လက်မှတ်မထိုးသေးတဲ့အဖွဲ့တွေနဲ့အတူအေးကိုပါဖိတ်ခေါ်ခဲ့ပါတယ်။ရခိုင်ပြည်သားတည်ငြိမ်ရေးလိုအပ်နေတယ်ဆိုတာကိုလည်းအစိုးရနဲ့တပ်မတော်ဘက်ကသုံးသပ်မိကြောင်းပြောကြားခဲ့ပါတယ်တဲ့။တကယ်တော့တပ်မတော်ရဲ့လေးလာကြအပြစ်ခတ်ရစေတစ်ဖက်သက်ကြီးညာချက်မှရခိုင်မပါပဲကြံဒေသကအစိုးရတပ်တွေကိုရခိုင်ဘက်ကိုရွှေ့ခဲ့တာပဲဖြစ်တယ်လို့လည်းထောက်ပြထားပါတယ်။အေးကတော့အစိုးရရဲ့ဖိတ်ခေါ်မှုကရိုးသားမှုမရှိတဲ့အတွက်မဆွေးနွေးနိုင်ဘူးဆိုပြီးချက်ချင်းပဲတုံ့ပြန်ခဲ့ပါတယ်။သို့သော်လည်း၃ရက်အကြံမှာတော့ဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NRPC ပြည်နယ်သိမ်းမြေရေးနဲ့ညီညာရေးကော်မတီကနေ MCA ပြည်လုံးကျွတ်ပြည်ရစာချုပ် MCA လက်မှတ်ရေးထိုးခြင်းမရှိသေးတဲ့အဖွဲ့အစည်းကိုဖိကြားလိုက်တဲ့အတွက်ဒါဟာအာအသင့်စရာဖြစ်ခဲ့ရပါတယ်တဲ့ညီညာရေးဖြစ်စဉ်ကိုပုံစံပြောင်းဖို့တွန်းအားပေးလာခဲ့တဲ့ UWSA နဲ့အတူဒီလိုဖိကြားခံရတဲ့အထက်မှာ KNPP AA ဟိုင်းတက်မတော်ရဲ့နိုင်ငံရေးအဖွဲ့ဖြစ်တဲ့ ULA United League of American Dole ပါဝင်တယ်လို့ဖော်ပြပါတယ်။အဲ့လိုဖိတ်ကြားတဲ့နေ့မှာပဲရခိုင်တည်ငြိမ်ရေးကော်မတီတရက်ကိုလည်းအမျိုးသားလွှတ်တော်ဒုဥက္ကဋ္ဌဦးဝေသောင်ကိုဦးဆောင်စီပြီးဖွဲ့စည်းခဲ့ပါတယ်။အဲ့ဒီထဲမှာ ANP ရခိုင်မျိုးသားပါတီရဲ့ကိုယ်စားလှူလည်းပါဝင်ပါတယ်တဲ့။ဒါကိုကြည့်မယ်ဆိုရင်အစိုးရဟာ AA ရဲ့တိုက်ခိုက်မှုကြောင့်တက်မတော်ဘက်ကထိခိုက်နစ်နာနေပြီးရခိုင်ဒေသတရားဥပဒေစိုးမိုးရေးညီမျှပြပြရေးဆုတ်ယုတ်ပြက်ပြားလာနေတဲ့ဆရာကိုစိုးရိမ်ကင်းစီလာကြောင်းပြသနေတယ်ဆိုတာကတော့သံပြရှိကြမလို့ဘူးလို့လည်းရေးထားပါတယ်ဒီအချိန်ကြီးအားလုံးကိုလွှမ်းခြုံပြီးတော့စဉ်စဉ်လင်းလင်းပြောနိုင်တဲ့ကိစ္စတချို့ကတော့အောက်ပါတိုင်းဖြစ်တယ်ဆိုပြီးတော့နံပါတ်1 AA နဲ့အစိုးရတပ်ဖွဲ့တို့တိုက်ပွဲပြင်းထန်လာတဲ့အတွက်ကြောင့်အရာသားတချို့ကထွက်ပြေးနေရတယ်တချို့ဆိုရင်အိန္ဒိယဘက်ကိုတောင်ထွက်ပြေးလာကြတယ်နံပါတ်2ရခိုင်တိုက်ပွဲအခြေအနေဟာထိမနိုင်ဖိမယားဖြစ်သွားနိုင်တဲ့အတွက်အေအေနဲ့လည်းပဲပုံစံတစ်ခုခုနဲ့တော့ဒါဆွေးနွေးရမယ်ဆိုတော့အစိုးရသဘောပေါက်လာတယ်။နံပါတ်3မြန်မာစစ်တပ်ကဒီလိုအခြေအနေဆွေးနွေးရသဘောတဘာဝကိုသဘောမပေါက်ပဲအေအေနဲ့ဆက်လက်တိုက်ဖို့လိုလားနေစေဖြစ်တယ်။ဒါဝရော့ပြောင်းလဲပြရမယ်။နံပါတ်4အိန္ဒိယဘက်ကလည်းပဲဒီတိုက်ပွဲတွေပြင်းထန်လာနေတဲ့သဘောရှိတဲ့အတွက်အေအေရဲ့စခန်းတွေကိုအိန္ဒိယကထိုးစစ်ဆင်တိုက်မလားတိုက်သင့်သလားအေးဟာရခိုင်လူတို့95ရာခိုင်နှုန်းကထောက်ခံထားတဲ့အဖွဲ့ဖြစ်တဲ့အတွက်ဒါဟာအိန္ဒိယအတွက်ဘယ်လိုလုပ်ဖြစ်နေဆိုတာနဲ့ပတ်သက်ပြီးဗိဂျန်နိုင်ငံအခြေအနေဖြစ်နေတယ်စသဖြင့်ရေးသားထားပါခင်ဗျာ
ဆက်လက်ပြီး Modern Diplomacy EU မှာမြန်မာနိုင်ငံမှာဂျပန်ရဲ့ပါဝင်ပတ်သက်မှုဆိုတဲ့ခေါင်းကြီးနဲ့ရေးသားတဲ့ဆောင်းပါးကနေကောက်နှုတ်တင်ပြလိုပါတယ်အရက်ဖက်ဒီမိုကရေစီအစိုးရအသွင်ကူးပြောင်းလာတဲ့မြန်မာနိုင်ငံအပေါ်အနောက်နိုင်ငံတွေကဒဏ်ခပိတ်ဆို့မှုတွေရုပ်သိမ်းပေးလိုက်ရမှာလူအခွင့်အရေးအခြေအနေစိုးရိမ်မကင်းဖြစ်မှုတွေရှိပေမဲ့လို့လေအခြေခံရန်တရားအဆောက်အုံနဲ့စွန့်အင်ကဏ္ဍတွေမှာနိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေဝင်လာခဲ့တဲ့အတွက်တရုတ်ဂျပန်နဲ့အာဆီယံနိုင်ငံတွေကစီးပွားရေးအထောက်အကူတွေနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးလာခဲ့ကြတယ်လို့အစချီရေးသားထားပါတယ် ထို့သဖြင့်တရုတ်ကရခိုင်မှာအခြေခံရန်တရားနှင့်စွမ်းအင်စီမံကိန်းကြီးတွေလှုပ်ဆောင်ခဲ့လို့နိုင်ငံတကာရဲ့ဖြစ်တည်ဝေဖန်မှုကိုခံခဲ့ရတာဖြစ်ပါတယ်။ဂျပန်ကတော့တရုတ်ရဲ့1ဘယ်1ရူဒ်စီမံကိန်းကိုတံပြန်တဲ့အနေနဲ့မြန်မာနိုင်ငံမှာ2021ခုနှစ်စီဝါရီပူးပေါင်းဆောင်ရွက်မှုတွေပြုလုပ်ခဲ့ပါတယ်။ဒါပေမဲ့လွန်ခဲ့တဲ့နှစ်ပေါင်း20ကျော်ကစလို့မြန်မာနိုင်ငံမှာယင်း ဒီမှာနိုင်ငံမှာယင်းနှစ်မြောက်နှံမှုမှာတရုတ်ကနံပါတ်1နဲ့ဂျပန်ကနံပါတ်30လိုက်ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာဂျပန်ရဲ့ယင်းနှစ်မြောက်နှံမှုဟာအလွှာအမျိုးမျိုးရှိနေပါတယ်ရန်ကုန်မြို့ထားလန်းလိုအခြေခံရန်တရားဆောက်လုပ်ရေးမျိုးရှိခဲ့တယ်လို့တီလဝဆက်ယုံစီမံကိန်းကြောင်မီသွေးတွင်စီမံကိန်းတစ်ခုစသဖြင့်လို့လည်းရှိခဲ့ပါတယ်ဒီကဲနဲ့ကစစ်တမ်းကောက်ခံချက်မှာတော့ဂ Lu Amyazuga, a Pudvosong, Tung Bian, Gejabari, Chipaha, Yayore, Chingwe, Rigo, Pigabi, Siway, Taku, Rigole, Pigabi, Tosin, Sisuyanele, Sesaye, Gangmumbo, Tainan Gerepi, Nanyayima, Democracy, Piane, Posang, Yigule, Abi Gerapipari, Pemaro, Tioye, Yini, Pimta Mune, Padelu, Yama, Madamaka, She down Ashane, down Asha, Madam, Matimio Muri, Trepo, Gibari. Diogang, we in Saito Yama, the Piama, Majang, Pian told you the Lu, told you Yamale, a Samadan, Pian you dadded with. Do you a tribute than man says, and he bo, we found food we she get a pipari? Dilwama, Japan ye, Chekane, Japan Bandwe, Lise, Goya, I know, Yini Muna Muha, Yamanangama, Aumi Mulu, Pionang the Lu, Japan has the Yanzada, Boche, Ware, Yakaimale, Yini Muna Mugu, Satin, get a pipari. Japan in him, Yamanangama, Siway Pompio, Mudamaga, Lu Kuyene, Trinula Queen, Yashi Yedwele, Nangan Gansong, Don Onsan Suchigu, Lekambo, Nacha, Demare, Japanha, Democracy, Nangan Pitlu, Dioye, Jesu Mogo, Tengi Nangu, Lulabi, Puinene, Indriane, Pacific, Wunjim, Pandi, Tok Shamuma, Diga, Bawine, Nangananga, Pide Dwe, Diyati Jeha, Gamu Mare, the Chadi Dan Radwinshi, Anashin Nangandwe, Langu Laimla, Democracy Shindane, Nangandwe, Langu Laimla, Sule, Yui Langu, Via Magaro, Yama Gangzong Dwee, Sumcha Chebe Pipare, Be Langu, Be Yui Jabangaro, Yebare Kangadagani, Bawin Sangwe, Bidwa, Naima, Pipare, Lu, Sangbama, Yita, Tabarishim.
ဒါရှိညာရှင်တိုင်းနာလက်နက်ကိုင်အဖွဲ့တွေနဲ့မြန်မာစိုးရနောက်တမရတော်တာဝန်ရှိသူတွေအကြားညီညာရေးအတွက်ဆွေးနွေးတာတွေရှိနေပြီလို့လဲတိုက်ပွဲတွေကပြင်းထန်နေသေးပါတချိန်ထဲမှာပဲတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရပ်စရည်သဘောတူစာချုပ် NCE အပါအဝင်ညီညာရေးလုပ်ငန်းစဉ်အပေါ်တိုင်းနာလက်နက်ကိုင်အဖွဲ့တွေရဲ့တန်တရာသဘောထားတွေကလည်းထွက်ပေါ်နေပါတယ် Chinkan name, Nilan Ditri, Bari Nya Shinaimle, Surarigo, VOA Sininia, Diet Nilan Sizema, Sunuza Oma. Bowing Sunu Mimia Luduri Nine, VOA phone number, Dit, Nitonia Nit, Donshine, Nanganga Lego, call you be, Setuayame, telephone Nabago, Jordan Babu Tana Marem. Goraim Bowen Nanduri Ninele, email a Pipi, Dan Fine Pipi, VOA email Lisa, Hermes@voanews.com, Jordan Babu Tana Glue, VOA Facebook Family Namale, my chatty, Jordan Rita Babu Tana Male, Seninia, Diane Lina Sijangani, Josu Varishin.
Maru Seninia, Diane Lina Sisima, Dora Shinie. The water and you need to have a book with Sunni Java, look, Tama, Pico Varishi, a Kuro Neneki, English, I think, and see single Dora Latanga, Jason Mava.
Digimne, Jim Jamme, idiom atunga,
break a leg.
Chibari, Salung Banga, B R E A K, break a chura. Ega de ku, de chong, eligi lek ga, chidao suro, zwaikunye tayai dibegaro, chida chongu, joan udabo. Idiom suro, the white dibegu, machine piami, di don sindelare navjangu, a nenge, shimpia biazi. Shikika, Piazadrin Loka Ma, a Yu Shigeraga, Samakami, Nubinya de Rigu, Pue Aomimi, Karnailiao, a Simbi Bazilu, Sumon Gang, Down Biluin, Yu Timur Huga, Pyongyang, Sudan Bibu Vepipari. Uma, Break a Lake, Chirao Juvazilu, Sudan Bijin Api, Pyongyang the Bo, Dibe Ubi, Dibue Kame Lugu, Gangang Bazi, Aomim Bazilu, Sudan Bia Yaute Lu, Shigere, Upipari. တတိတော့အောင်မြင်ပါစေအစင်ပြပါစေလို့ပြောခဲ့ရင်တော့ပွဲကရမှာပြောင်းပြန်ဖြစ်ပြီးအစင်မပြေဖြစ်တဲ့အယူရှိပါတယ်။ဒါကြောင့်မလို့ဘရစ်ကလစ်လို့တူကပြောလာတဲ့ဆိုရင်အေဒီယန်ဆိုတဲ့တဝိုက်ဒီဝေကတော့ကိုကိုကန်ကောင်းပါစေအစင်ပြပါစေလို့ပြောတယ်ဆိုတာကိုနားလေသဘောပေါက်ပြီးကျေးဇူးတင်ရမှာဖြစ်တယ်ဆိုတာကိုနားလေသိချင်ပါတယ်။ဒီနေ့အဖြစ်တော့အင်္ဂလိပ်လို
It's important for our first performance tonight to be a success. So, break a leg, everybody.
Dinya kame puega, chinoruye patama uzon pue suro, aumienbu yejide. Dajamulu, alo simpi bazi, gangang bazi lu, sudamare lu tibe yavari. Umago not account nasi jijaya.
It's important for our first performance tonight to be a success. So, break a leg, everybody.
Gugu kankang mazi, simpi bazi lu piore suin, idiom atung ya, belu piomle.
Break a leg.
Lu piolu ya bari, eragaro, digrimene, timpia gire, idiom atume pipari.
Jalalatan, tinsanide. American to English are things as a season go. Tomorrow view in Yamawai Yotan yet Nilani, Yaniki, season I male, Jishu Api Nagavarishi, Akuro, Nyama Yi, don't that chat season go. Tinsamawa, E. A. Sinwe Lari, Lenakai, Taipuriha, Yakai and Yotai sing that go. Yakai and Yotai sing that Noja Larago, Yata Nijin Tide, Sitting A. Atazi Yayete, Napet, take the say, Sati, Ninai Yi. February Possum Gentina, Ye She Pilemu, Janima, Pitelu, Nema Yi Sanji Lila, Donda Nide, American Pamoka, David Steinberger, Donda Bari, Georgetown Dagdo, Gonduzan Pamoka, David Steinberne, Ujo Zanda, Sunui Donda Tarago, Nasin Jaya Amashi.
Pamoka Steinberger. Agu yakin bi ne bema ee ne sura sitane pira taipa kija ha lu doro miya miya soyi mikimu sura kede lanong kya niya wale. Ta cha ta yinda lena ka inga zu ne pita de po biwa soyi ndi ji piola jara kya wale. Siya yi yo elu soyi ndi ya pita elu tima dala.
Let me begin by going back further and mentioning the issue of New Zealand.
Nene nao chong piya miro piyo piya zi. New Zealand ma pita tari ha. သွေးကြွမျိုးသားရေးဝါဒပြည်ပစံကျင်မျိုးသားရေးဝါဒဆိုပြီးတော့ပြောကြတယ်မဟုတ်လားဒီလိုသဘောပါပဲမြန်မာနဲ့အိန္ဒိယတို့မှာလည်းဖြစ်နေပါတယ်အိန္ဒိယဝန်ကြီးချုပ်မိုဒီလက်ထက် ထောင်ခုနရာ80လေး80ငါးမှာအောင်နိုင်ပြီးတော့မဟာမုနိရုပ်ပွားတော်ကိုမန္တလေးကိုလူယူသွားခဲ့ပါတယ်ဒီဖြစ်ရကိုမမေ့ပြောက်ကြသေးပါဘူးဒါပေမဲ့ဗမာတွေကတော့ဒါကိုမဖော်ပြကြတော့ပါဘူးမကြခင်တုန်းကသနီးလိုက်တော့မြန်မာအစိုးရသတင်းစာမှာရခိုင်ကျောင်းဆောင်မတဲ့ဘုတ်ဖက်လိုက်ရပါတယ်အဲ့ဒီမှာဗမာတွေရခိုင်ကိုအောင်မြင်သိမ့်ပိုက်တဲ့ကိစ္စတစ်ခုလုံးကိုလုံးဝဖော်ပြမထားပါဘူးအင်္ဂလိပ
If you just say it, then it doesn't solve anything. It clears the air.
ပြောရမှာကတမိုင်းမာဒီလိုအချက်လက်တွေရှိခဲ့တယ်လစ်လျူရှုထားလို့မရနိုင်ဘူးဒီအမှားတွေကိုပြန်ပြင်ကြရအောင်လို့ပြောရမှာပါပြန်ပြင်နိုင်မဲ့စနစ်တရားလေလိုပါတယ်တိုင်းသားလူနည်းစုတချို့အတွက်ဖက်ဒရယ်အခွင့်အရေးတွေဖန်တီးပေးရမယ်ပြည်တော်စုထဲမှာလူစုတစ်ပွေးတည်းနေထိုင်နိုင်မှုအတွက်ဆိုလို့ရှိရင်အတိတ်ရဲ့အမှားတွေကိုအသိမှတ်ပြုပြီးတော့အပေါင်းလက္ခဏာဆောင်လာအောင်လှုပ်သွားကြရမှာဖြစ်ပါတ
APA တွေကရာစုနှစ်နဲ့ချီပြီးတော့ကြာမြင့်ခဲ့ပြီးဖြစ်ပါတယ်ပြန်ကောက်ရမှာနောက်ကျမနေတော့ဘူးလားဆရာကြီ
း It's not too late because it's going to keep coming up
အသိနောက်မကြပါဘူးဒီစိတ်သက်တွေကကြီးထွားမြင့်မားလာနေပါတယ်2019ခုနှစ်တုန်းကရခိုင်မျိုးသားနေ့မြောက်ဦးမြို့မှာအဒီကုန်းဖြစ်လို့လူဒါဇင်ဝက်လောက်တည်ဆုံးခဲ့ရတဲ့ဖြစ်ရပ်ကိုကြည့်ပါဒီဖြစ်ရပ်မှာဘယ်ဘက်ကမှားတယ်ဘယ်သူမှတာဝန်ရှိတယ်ဆိုတာကျွန်တော်တော့မသိပါဘူးကျွန်တော်သိတာကတော့ဗမာကြီးစိုးမှုကိုစန့်ကျင်တဲ့ရခိုင်ကိုပိုင်အုပ်ချုပ်ခွင့်ကိုပြတ်တာလေဆိုတာပါပဲဒါတွေကအကျုံးဝင်နေတုန်းပါပဲရုပ်စွာဆုံးရခိုင်ဗုဒ္ဓဘာသာတချို့ကဒီကိစ္စတွေကိုတိတ်ကိုအလေးထားနေတုန်းပါပဲဒီစိတ်ဓာတ်တွေဟာသူတို့ရဲ့သားသမီးတွေစီကိုဆက်လက်ကူးဆက်သွားမှာပါဆိုတော့ဒီတမိုင်းဖြစ်ရပ်တွေဟာသိဟောင်းနွမ်းနောက်ကျနေခဲ့ပြီဆိုတာတော့မဟုတ်ပါဘူးအထူးသတိထားကြင်တွေ့ရမယ့်ကိစ္စတွေဖြစ်နေတုန်းပါပဲ
အခုမြန်မာနိုင်ငံမှာတက်မတော်ရဲ့ဆောင်ပုဒ်တစ်ခုကပြည်ထောင်စုမပြိုကွဲရေးဖြစ်ပါတယ်ဒီဆောင်ပုဒ်ကိုအတိုက်ခံရောတိုင်းရင်းသားအလုံးငါးပါသဘောတူလက်ခံကြပါတယ်လက်တွေ့မှာရောတိုင်းရင်းသားအရေးကိုဒီဆောင်ပုဒ်နဲ့အညီကြင်တွေ့နေတယ်လို့ဆရာကြီးသုံးသပ်မိပါသလား
No it's been badly handled from the very beginning After all
ဘာမှမဟုတ်အစကတည်းကအမှားမှယဉ်ယဉ်ကြင်တွေ့လာခဲ့တာပါမူလတုန်းကပင်လုံမှာဖက်ဒရယ်အစိုးရတည်ထောင်မှုပြောခဲ့ကြပေမဲ့လည်းဥနုလက်ထက်မှာအရက်အသားအစိုးရဟာလည်းဖက်ဒရယ်အစိုးရမဟုတ်ခဲ့ပါဘူး။နာမည်သာပြည်ထောင်စုမြန်မာနိုင်ငံ Union of Burma ဖြစ်နေပေမဲ့ပြည်ထောင်စုအစ်စ်မှန်မဟုတ်ခဲ့ပါဘူး။ကျွန်တော်အများအားပြောခဲ့ပူးသလိုပါပဲလွတ်လပ်ရေးရပြီးကတည်းကမြန်မာနိုင်ငံရဲ့အခြေခံပြဿနာဟာဒီမိုကရေစီမဟုတ်ပါဘူး။တိုင်းရင်းသားဆက်ဆံရေးသာဖြစ်ပါလေ။ဗမာတို့ကတော့ဒါဟာတင့်တော်မျှတတဲ့ဆက်ဆံရေးပဲလို့ယူဆကြပါလိမ့်မယ်။ဘာကိုမျှတတယ်လို့ထင်ကြတယ်ဆိုတော့ကျွန်တော်မသိပါဘူးကျွန်တော်တို့ပြည်ပကနေကြည့်တဲ့သူတွေအတွက်တော့ဒီလိုမျိုးစကြပါဘူးဒါကိုတနည်းနည်းနဲ့ပြေလည်အောင်လုပ်ရမှာပါဒေါက်တာဆန်းစုကြည်လည်းဒီကိစ္စဟာသူ့အတွက်ထိတ်တန့်ဦးစားပေးဖြစ်တယ်လို့ပြောခဲ့ပါတယ်ပြီးတော့သူဟာပင်လုံစိတ်ဓာတ်အစဉ်လာကိုသူ့ရဲ့ဖခင်စီကဆက်ခံရတဲ့သူပါဒါပေမဲ့အခုထိအလုပ်မဖြစ်သေးပါဘူးဒီကိစ္စကိုစစ်တပ်ကတန်လျာရှိနေပါတယ်ဒေါက်တာဆန်းစုကြည်ကိုသူတို့မယုံပါဘူးဆိုတော့တိုင်းသားတွေနဲ့ပြေလည်မှုရရှိရေးဟာဘယ်ကိုမှခီးမပေါက်နိုင်ပဲဖြစ်နေပါလေအခုဖွဲ့စည်းပုံပြင်ဆင်ရေးလှုပ်ဆောင်မှုဖြစ်လာတဲ့ကိစ္စမှာပထမဆုံးလုပ်ရမယ့်အဓိကအကြောင်းကလည်းဒေါန်ဆန်းစုကြည်တမရဖြစ်ရေးမဟုတ်ပါဘူးဖက်ဒရယ်စနစ်ကိုလက်တွေ့အကောင့်တွေပေါ်ရေးတာဖြစ်ပါတယ်ဒီအထဲမှာအရေးကြီးတဲ့အချက်တစ်ခုအဖြစ်ကျွန်တော်စဉ်းစားမိတာကတော့ပြည်နယ်တိုင်းရင်းသားနယ်ပယ်တွေမှာအုပ်ချုပ်ရေးအကြီးအကဲကိုဒေသခံပြည်သူတွေကရွေးချယ်သူတွေကိုခန့်ထားရေးဖြစ်ပါတယ်ဘိုးဆိုးဝါးကကြိုက်တဲ့လူကိုမခန့်နိုင်ပါဘူး
တချို့ကသုံးစားကြပါတယ်ဒီနေရာမှာဂျာဝင်စစ်စပ်ပေးမဲ့လူလိုအပ်တယ်အထူးသဖြင့်တရုတ်ကဝင်ရောက်ဖြန့်ဖြန့်ပေးရင်ရနိုင်မယ်လို့ယူဆကြတာရှိပါတယ်ဆရာကြီးဘယ်လိုသွားရပါလဲဖြစ်နိုင်ပါလား
I don't think that is sound first of all I think that the Burmese resent foreigners
ဒါကတိတ်ဖြစ်နိုင်တယ်လို့တော့ကျွန်တော်မထင်ပါဘူးနိုင်ငံခြားသားတွေရဲ့ဂျာဝင်ဆွတ်ဖွဲ့မှုတွေကိုလည်းမြန်မာတွေကမယုံလဲမယုံကြည်ကြပါဘူ
းဒါပေမဲ့တရုတ်ကလက်ရှိမှာမြန်မာနိုင်ငံကိုနိုင်ငံတကာမျက်မှောက်မှာကာကွယ်ပေးနေတဲ့အခါစီးပွားရေးအချင်းလည်းပဲအဓိကကျတဲ့နိုင်ငံတစ်ခုဖြစ်နေဆိုတော့တရုတ်နိုင်ငံရဲ့မြန်မာပေါ်ဩဇာဆွမ်းမှုကအတော်ကြီးမားနေရလို့ပုံကခ
ါ That is true at the moment that's absolutely true but we've seen in the past the Chinese leverage
ဟုတ်ပါတယ်ခင်ဗျာဒါတော့မှန်ပါတယ်လောစင်မှာလုံးဝမှန်ပါတယ်ဒါပေမဲ့အတိတ်ကိုပြန်ကြည့်ရင်တရုတ်ဟာမြန်မာပေါ်ဖိအားသုံးတဲ့နေရာမှာမြန်မာဘက်ကခံစားချက်သဘောထားကိုအယူမဆိုင်ပဲလောက်တက်ပါလေရေပွေအားဖြင့်နိုင်ငံသားတွေဟာမြန်မာတို့ရဲ့သဘောထားကိုနားလည်ခံစားခြင်းမရှိကြပါဘူးဆိုတော့တရုတ်ရဲ့အခန်းကဏ္ဍဟာမေကွန်းထုတ်เสียဖြစ်နေပါလေအမေရိကန်ရဲ့အခန်းကဏ္ဍဟာလည်းမေကွန်းထုတ်เสียပါပဲဒါပေမဲ့မြန်မာနိုင်ငံအနေနဲ့စကန်ဒီနေးဗီးယန်းနိုင်ငံတွေဒါမှမဟုတ်အမေရိကန်တရုတ်စတဲ့နိုင်ငံတွေရဲ့အကျန်းစီတိတ်တဆိတ်ပဲရယူသင့်တယ်လို့ထင်ပါတယ်ဒါပေမဲ့ဒီအကျန်းစီလောက်နဲ့တင်မရပါဘူးတကယ်လက်တွေ့ဖြစ်အောင်ဥပဒေတွေလောက်ရပြင်ရမှာလည်းဖြစ်ပါလေ
။အိန္ဒိယရောခင်ဗျာအိန္ဒိယဟာဆိုရင်လည်းပဲသတို့တိုင်းပြည်မှာဒီလိုလူမျိုးစုပြဿနာတွေအများကြီးနဲ့ရင်ဆိုင်ကြရတယ်ပြဿနာဖြစ်အောင်ထိန်းနိုင်ကြတယ်။တစ်ဖက်မှာလည်းပဲမြန်မာနိုင်ငံမှာသတို့ရဲ့စီးပွားရေးအရရင်းနှီးမြှုပ်နှံမှုဆန္ဒတွေအများကြီးရှိနေတယ်ဆိုတော့သတို့ရဲ့တိုင်းပြည်အတွေ့အကြုံကမြန်မာနိုင်ငံအတွက်အဆုံးချအကြံပေးတာမျိုးဝင်ရောက်စစ်ဆေးတာမျိုးမလွတ်နိုင်ဘူးလားခင်ဗျာ
။ India I think has a very important interest as you just said.There are multi-modal.
Yeah, ပြောလို့ပါပဲမြန်မာနိုင်ငံအတွင်းမှာအိန္ဒိယရဲ့အကျိုးစီးပွားဟာအင်တာမအရေးကြီးပါတယ်။ကရတာမြစ်နဲ့ပတ်သက်တဲ့စီမံကိန်းဟာမဏိပူရာအာတန်နာဂဒေတာတွေလိုအိန္ဒိယအရှေ့မြောက်ပိုင်းဒေတာတွေအတွက်တိတ်ကိုအရေးကြီးပါတယ်။ဒီဒေတာမှာအိန္ဒိယကိုတိုက်ခိုက်နေတဲ့သဘုံအဖွဲ့၁၁ဖွဲ့လောက်ရှိနေပါတယ်။တချို့ကအိန္ဒိယမြန်မာနိုင်ငံမှာနေကြတဲ့လူမျိုးစုသဘုံတွေပါ။ အိန္ဒိယဟာဒီဒေသကိုငြိမ်းချမ်းစေချင်တာတရုတ်ဩဇာကနေလွတ်မြောက်စေချင်တာပါဆိုတော့အိန္ဒိယကတိတ်ဆိတ်ကူညီနိုင်ပါတယ်ဒါပေမဲ့ဝန်ကြီးချုပ်နရင်ဒရာမိုဒီဟာဟိန္ဒူမျိုးသားရေးစိတ်ဓာတ်ကိုနှိုးဆွနေပါတယ်ဒါအိန္ဒိယအတွက်ဆိုရင်စရာပါအိန္ဒိယမှာမွတ်စလင်ကတန်း150လောက်ရှိပါတယ်တိတ်အကဲဆက်တဲ့ကိစ္စပ
ါမြန်မာရှိရေးကိုပြန်ကြည့်မယ်ဆိုရင် the worst case scenario ပါဆရာကြီးအဆိုးအဝါဆုံးဖြစ်နိုင်တဲ့အခြေအနေဘယ်လိုလုပ်ထင်ပါသလဲအေအေကအခုခါမှာဒါဝါကိုအားကြပြီးတော့ confederation ယူရင်လည်းလို့ပြောလာပါတယ်ဒါကိုကြံတဲ့တိုင်းရင်းသားတွေကလည်းပဲတိုက်တယ်လို့မပြောတော့မှသူတို့ကဘာမှဝေဖန်ခြင်းမပြုဘဲနှုတ်ဆက်နေကြပါတယ်ဆိုတော့ဒီကိစ္စကျေပြန့်လာရင်ပြည်ထောင်စုပြိုကွဲရေးအထူးဥတည်သွားနိုင်တယ်လို့ဆရာကြီးယူဆပါသလား
Totally different because Rakhine is already a state of the
နည်းနည်းတော့ကွဲပြားပါတယ်ဘာကြောင့်လဲဆိုတော့ရခိုင်ကပြည်နယ်အဆင့်ရှိနေပြီလားပါဝါကရှမ်းပြည်နယ်ရဲ့အစိတ်ပိုင်းတစ်ခုမြတာပဲဖြစ်ပါတယ်။ဒါကိုဝါကတီးခြားပြည်နယ်လိုချင်နေတာပါ။ဒါကိုရှမ်းကမကြိုက်ပါဘူး။ရခိုင်ကပြည်နယ်ရပြီးသားပါ။ရိုဟင်ဂျာကိစ္စကတီးခြားသက်သနာပါ။ဒါပေမဲ့အေအေအင်အားကြီးထွက်လာတာကတော့တိတ်ပြီးတော့အရေးကြီးတဲ့ကိစ္စဖြစ်ပါတယ်။ဒါဟာဗမာတို့သဘောပေါက်နားလည်ရမယ့်ရခိုင်အမျိုးသားရေးစိတ်ဓာတ်ဖြစ်ပါတယ်။တိမ်မွေ့တဲ့နီးနဲ့ကင်တွယ်တတ်ပါတယ်။ဒါပေမဲ့စစ်တပ်ကဒီလိုတိမ်မွေ့တဲ့နီးနဲ့ကင်တွယ်လိုက်မယ်လို့ကျွန်တော်မယုံကြည်ပါဘူး။ရပ်ပဲဆိုကလည်းလောလောဆယ်မှာဒီလိုလှုပ်လိုက်မယ်လို့မထင်ပါဘူးဒီလိုလှုပ်ဖို့ဆိုတာကလည်းချိန်ယူပြီးတော့ဘက်ဆုံလှုပ်ရမယ်ကိစ္စပါချိန်ထဲမှာပဲအေအေတွေနည်းမြေတိမ့်ပိုက်မဲ့ကိစ္စစခန်းတွေကိုပြစ်ခတ်တိုက်ခိုက်နေတဲ့ကိစ္စဟာလည်းလက်ခံနိုင်စရာမရှိပါဘူးဒီထဲမှာရိုဟင်ညာပြဿနာရှိနေတဲ့အတွက်လည်းအခြေအနေတွေကပိုပြီးတော့ရှုပ်ထွေးနေပါတယ
်ဆိုရင်ညာအကောင်းဆုံးလို့ထင်တဲ့ကိစ္စတစ်ခုကိုကျွန်တော်မေ့ချင်ပါတယ်အစိုးရစစ်တပ်နဲ့အေအေနဲ့တိုက်နေတာအပြင်ဒီကိစ္စဟာကျေပြန့်လိုက်ပြီးတော့ဗမာနဲ့ရခိုင်လူထုချင်းကြားမှာအမုန်းပွားစရာဖြစ်လာလိမ့်မလားအဲ့လိုမဖြစ်လာအောင်ဘယ်လိုထိန်းသိမ်းရမလဲဆိုတဲ့ကိစ္စဖြစ်ပါတယ်ဆရာကြီးဘယ်လိုလုပ်နိုင်မလဲထင်ပါလဲ
You've got to start out in the school system You've got to start out educating I mean you don't stop there but you start
ဟာပညာရေးကစပြီးတော့လိုရမယ့်ကိစ္စဖြစ်ပါတယ်တန်းတူညီမျှရေးစိတ်ဓာတ်ကိုဖန်တီးနိုင်တဲ့ပညာရေးဖြစ်ရပါလိမ့်မယ်ကျောင်းသင်ခန်းစာတွေကိုပြင်ရမယ်လက်တွေ့မှာလည်းဒီလိုဖြစ်အောင်လုပ်ပေးရပါလိမ့်မယ်လူတိုင်းနဲ့သက်ဆိုင်တဲ့ပြည်ထောင်စုနိုင်ငံဆိုတာလောက်ရပါလိမ့်မယ်ဒီအမေရိကန်ပြည်ထောင်စုမှာလည်းရှိခဲ့ပါတယ်လူမျိုးတွေဟာလူမဲတွေထက်အခွင့်အရေးရခဲ့တယ်လက်တီနိုတွေထက်ပိုအကျိုးခံစားခွင့်ရှိခဲ့တယ်အရင်တုန်းကဆိုလို့ရှိရင် Protestant တွေဟာ Roman Catholic တွေဂျူးတွေထက်အခွင့်အရေးရခဲ့တယ်ဒါတွေကိုတဖြည်းဖြည်းချင်းကျော်လွှားနိုင်ခဲ့တာပါအလားတူထပ်မဖြစ်အောင်လည်းအပြောင်းလဲတွေလုပ်ဖို့ကြိုးပမ်းခဲ့ရပါတယ်မြန်မာနိုင်ငံမှာလည်းသူနီးသူဟန်နဲ့ဒီလိုလောက်ရမှာဖြစ်ပါတယ်ဒီလိုပြဿနာမျိုးကြော်လွားနိုင်တဲ့နိုင်ငံတွေရဲ့အတွေ့အကြုံတွေကိုလည်းတိတ်တဆိတ်လေ့လာပြီးတော့နမူနာရေးသက်ပါတယ
်အခုဆက်လက်ပြီးတော့ဒေါက်တာမျိုးမျက်မောင်ရဲ့ယုံကြည်ရာတွေကိုပြောပြထားတဲ့သူယုံကြည်ရာအစီအစဉ်ကိုတင်ဆက်မှာပါမမိုးဖြူကအစီအစဉ်ထုတ်လွှင့်ထားပါတယ်ရှင
်အယုံကြည်ရာကိုလောရမယ်ဆိုရင်တော့ကျွန်တော်ကိုယ်တိုင်ကလည်းအရင်ကတော့မတန်ဆမှုမရှိဘဲနဲ့အဲ2025ခုနှစ်နေခဲ့တယ်အခု25နှစ်ပိုင်းမှာကျွန်တော်ကအကြောင်းတစ်ခုကြောင့်လုံးပြည့်သွားတယ်ပေါ့နော်အဲ့တော့ကျွန်တော်ယုံကြည်ရာတော့မတန်ဆမှုတရားဖြစ်သွားပေမဲ့လည်းကျွန်တော်တို့လောကမှာဒီကိကျွန်တော်အဓိကလုပ်ခဲ့တဲ့ကျွန်တော်ရဲ့ရည်ချက်ကတော့စူးစမ်းအထောက်အပံ့မှုဖြစ်ပါတယ်အဲ့တော့စူးစမ်းအထောက်အပံ့မှုတွေနေရာမှာလူတိုင်းကစူးစမ်းနေရမယ်ကိုယ့်ရဲ့အခွင့်အလမ်းကိုမြဲတမ်းရှာဖွေနေရမယ်ခွင်လန်းဆိုတာကလည်းရှင်နေလက်ရှိနေသားတွေကတမျိုးလုံးတမျိုးတော့သူတို့ပေါ်လာကြတာပါပဲပေါ့နော်ပိုတာမကြိုးစားနေဘူးဆိုရင်တော့အဲ့ဒီခွင်လန်းပေါ်လာမယ်ဆိုရင်လည်းပဲကျွန်တော်တို့ဘလို့မှလက်လန်းမရောက်နိုင်မှာမဟုတ်ပါဘူးတော့ကျွန်တော်ကတော့ကြိုးစားနေဖို့ကိုတော့ပြောပြပါတယ်တော့ကျွန်တော်ဉာလုံးမင်းနဲ့ပေါ်လာမှာကျွန်တော်အများကြီးခက်ခဲနေတယ်ကျွန်တော်ရဲ့ဘဝကိုပြန်လည်ထူထောင်မှုတော့ကျွန်တော်အများကြီးကြိုးစားနေနေရမှာအဓိကအရေးကြီးဆုံးကတော့ကြိုးစားနေဖို့ပဲကြိုးစားပြီးတော့စိတ်နဲ့မကြပဲနဲ့ကျွန်တော်ကြိုးစားနေကြတာပါအဲ့ဒီဟာတွေကိုဆက်ပြီးတော့ပံ့ပိုးပေးတဲ့အရာကကျွန်တော်မျိုးသားတယ်။အခုကကျွန်တော်ဒီအရာရာကိုမလုပ်ရမယ်ဆိုပြီးတော့အနေနဲ့သုံးသက်နေတယ်။ဒါကလည်းအလုံးစဉ်းစားနေချင်ပါတယ်ပေါ့နော်။ဒါကြောင့်လဲဆိုတော့ကျွန်တော်ကအချိန်နဲ့အချိန်ကသုံးသက်နိုင်မှသာလဲကျွန်တော်တို့လက်ရှိသွားမဲ့လမ်းကြောင်းတစ်ခုကိုဖျက်ဖြောင်းတဲ့တန်းစဉ်းစားနိုင်မှာသွားနိုင်မှာဖြစ်ပါလေ။အဲ့တော့ကျွန်တော်တို့လူလောကအကြည့်ကလုပ်တဲ့နေရာမှာကျွန်တော်တို့ကကျွန်တော်မခရီးရလေးရှိတယ်ပေါ့အဲ့တော့အတ္တနဲ့ပရဆိုပြီးတော့ကျွန်တော်ယုံကြည်တာတစ်ခုချက်ရှိပါလေ။ဒီကဲ ဘဝမှာပြတဲ့နေရာမှာဒီအတ္တပရနှစ်ခုတော့အားလုံးဖိတ်လိုက်ကျေဆုံးနေကြတာဖြစ်ပါတယ်။အတ္တများတဲ့လူပရနည်းရဲ့လူပရများတဲ့လူအတ္တနည်းရဲ့လူဆိုပြီးတော့ရှိပါတယ်။ကျွန်တော်တို့ဘာလို့လို့အဲ့ဒီအတ္တပရကိုချိန်ကြည့်ဖို့လိုပါလဲ။အဲ့တော့ကိုဒီအခုနေသားမှာအတ္တများနေရလားအတ္တနည်းနေရလားသိဖို့လိုပါလဲ။အရာတိုင်းမှာတော့ကျွန်တော်တို့ပရကြည့်ရလို့မဖြစ်လို့အရာတိုင်းမှာအတ္တကြည့်ရဆိုတော့ဥစားပြီးတော့မဖြစ်ဘူးဆိုတာကျွန်တော်ယုံကြည်ပါတယ်။ဒါကြောင့်လဲဆိုတော့ဆိုတာကကျွန်တော်တို့အလုပ်တစ်ခုလုပ်ကြတယ်ပေါ့။တောက်ဖို့လုပ်ကြတယ်။ဒါဒီကုအတွက်လုပ်ကြပါ။အဲ့တခုနာမယ်ကုမ္ပဏီပေါ့မိသားစုအတွက်ဒီချက်ကိုပြီးကျွန်တော်တို့ပြီးချက်ပြောရမယ်နိုင်ငံတော်အတွက်ဘယ်လောက်ထိလုပ်ပေးနိုင်တယ်လဲ။နိုင်ငံတော်လုပ်တဲ့နေရာမှာတချို့ကကျွန်တော်တို့လာကစာပေလုပ်တာရှိတယ်။တချို့ကကိုယ့်စိတ်ကိုစာပေလုပ်တာရှိတယ်။အဲ့တော့ကျွန်တော်တို့ဒီနိုင်ငံအများကြီးအလုပ်လုပ်တဲ့နေရာမှာလည်းပဲအတ္တနဲ့ပရဆိုပြီးတော့သင်ဖို့လိုပါတယ်။အဲကျွန်တော်ဒီတကယ်ကိုကျွန်တော်ရည်ရွယ်ချက်တွေအများကြီးရှိပါတယ်။ဇလုံးကွယ်ပြီးနောက်ဝင်မှာကျွန်တော်ပို့ပြီးတော့မှရည်ရွယ်ချက်တွေအများကြီးထားတာရှိပါတယ်။ဒီကတော့မတန်ဆန်းသူတွေဘဝမှာပုံမှန်ပြန်ဖြစ်ဖို့အတွက်ကျွန်တော်တို့လုပ်ပေးနိုင်တယ်ဆိုတဲ့အနေထားလို့ကျွန်တော်အားကြီးပြောပါမယ်။ဒါကြောင့်မို့ကျွန်တော်တို့ဒီအတ္တဘလောက်ပါဆန်နေရှိပြီးတော့ပရဘလောက်ပါဆန်နေရှိတဲ့ဆိုတာမျိုးတွေကျွန်တော်တို့တွေ့ဖို့လိုပါတယ်လို့ကျွန်တော်ဒီဘာလို့လို့အဲ့ဒီအချိန်ခွင်နဲ့ကျွန်တော်ချိန်ပြီးတော့အနေနဲ့ကိုစောင့်နှံ့နေပါတယ်။ဒါကြောင့်မို့လို့ကျွန်တော်ဒီခိုက်တရောက်လက်ငန်းတစ်ခုပေါ်ကျွန်တော်မှန်မှန်လေးစောင့်နှံ့နိုင်ခဲ့ပါတယ်။အဲ့ဒီမှာကျွန်တော်တို့ဒီအများအတွက်လုပ်ခဲ့နေရကြိုးစားရမယ်ကြိုးစားရမယ်ကိုယ့်ရဲ့အများအတွက်ဒီဘလောက်တန်ရှင်းဖြူကျွန်တော်ဆိုတာပြီးဖို့လိုပါတယ်။ဒီကျွန်တော်တို့အများအတွက်လုပ်ပါတော့ဆိုကိုကြိုးအတွက်ဆိုတာရင်နောက်မှာလည်းနေနေကပ်ပါနေလိုက်ရှိပါတယ်။ဒါမို့လို့ဖြစ်ဖို့လည်းကျွန်တော်တော့အများတန်းယုံကြည်နဲ့လုပ်ဆောင်နေတာဖြစ်ပါတယ်။ကျွန်တော်ဒီစီစဉ်မှာပေါင်းရကျေးဇူးတင်ပါတယ်။ဒီလိုကိုလည်းကျွန်တော်ထောက်ရအပိနေပါတယ်။ထောက်ရလည်းပဲစဉ်းစားပါကြကြောင်းကျွန်တော်ဆုတောင်းမေတ္တာပို့သပေးပါတယ်။အားလုံးကိုကျေးဇူးတင်ပါတယ်
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်ခုတော့သတင်းချင်းချုပ်ကိုဦးကျော်စံတာကတင်ဆက်မှာပါရှင
်လူပေါင်းရာနှင်းချီသစ်ဆုံးရတဲ့မွန်နိုင်တက်ခတ်ပြည်နောက်မိုဇမ်ဘစ်နိုင်ငံမှာဝန်ရောင်းအထိမ်းမှတ်သူရဲ့ဘလူးနေရာဆက်တင်လိုက်ပါတယ်ဒီအိုက်ဆိုက်လုံးမွန်နိုင်ဟာတနားယူကီလိုမီတာ190သူရိမုတ်105မိုင်နှုန်းနဲ့မိုဇမ်ဘစ်ဒေသကိုတိုက်ခတ်ခဲ့ပြီးတဲ့နောက်ကုန်းတွင်းပိုင်းဇင်ဘာဝေနဲ့မာလာဝီနိုင်ငံတို့ကိုစတိုက်တိုက်ခတ်သွားတာဖြစ်ပါတယ်။ဒီနေ့အထိသေဆုံးသူစုစုပေါင်း300ကျော်အထိပြန်ခဲ့ပြီးဖြစ်ပါတယ်။ဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းက IS လက်ကျန်ခြေကုပ်ယူထားတဲ့ Bengus Dwight IS တိုက်ခိုက်ရေးသမားတွေမြေမြုပ်မိုင်းတွေထောင်ချောက်ဆင်ထားတဲ့ဖောက်ခွဲရေးပြည်ကိုအမေရိကန်ကြောထောက်နောက်ခံပြုတပ်ဖွဲ့တွေကစတင်ရှာဖွေနေကြပါပြီ။IS တွေနောက်ဆုံးခြေကုပ်စခန်းကိုအင်္ဂါနေ့ဝင်ရောက်ဆင်းပိုက်ခဲ့ပြီးနောက်ဒဏ်ရာရနေတဲ့ IS တိုက်ခိုက်ရေးသမားတွေပါဝင်လူပေါင်း1,500လောက်အထိလက်နက်ချခဲ့ရပြီးဖြစ်ပါတယ်။အဲ့ဒီနေရာမှာ IS တို့တူထားတဲ့ကတုတ်ကျင်းတွေတူးမြောင်းနေရှိနေတဲ့အတွက်အန္တရာယ်အခြေအနေကတော့လက်ကင်းချင်းမရှိသေးပါဘူး။ Israel နိုင်ငံရွေးကောက်ပွဲနီးကပ်လာနေချိန်မှာသမ္မတ Donald Trump ကဝန်ကြီးချုပ် Netanyahu ကိုတွစ်ဆုံမှာဖြစ်တဲ့အတွက်ကြောင့်ဒီကိစ္စမှာဒါမဲ့ရွေးကောက်ပွဲအတွက်နေတန်ညာဟုတ်ကိုအင်အားစာအောင်လုပစ်လိုက်ရရောက်တယ်လို့စုံသက်သူတွေကပြောနေကြပါတယ်။ရွေးကောက်ပွဲကျင်းပဖို့နှစ်ပတ်လိုမှာအစ္စရေးလက်ရှိဝန်ကြီးချုပ်ဘင်နီမင်နေတန်ညာဟုတ်ဟာအမေရိကန်ပြည်ထောင်စုကိုရောက်ရှိလာမှာဖြစ်ပါတယ်ခင်ဗျာ
။ကျေးဇူးပါရှင်။ဥကြောဆန္ဒကသတင်းချင်းချုပ်ကိုတင်ဆက်သွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ပါရှင်။အင်ဂျင်နီယာကတော့ Darryl Smith ပါ။ကြာသပတေးနေ့နေ့ကင်ဗီယိုမြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတော်လွားကတော့ရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.